to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American တန်ခါနေ2020ခုနှစ်မတ်လ3ရက်နေ့အင်ကာနေ့မနက်ခင်းစီစဉ်တွေကိုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ30/40/48တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်။သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
။မင်္ဂလာမနက်ခင်ပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုင်းပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တရအတွင်တရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာနိုင်ငံတွင်းမှာကူးစက်တာတဲ့ကိုးစားများတယ်လို့ WHO ကပြောပါတယ်။အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ6ဦးရှိသွားပါပြီ။ထိုင်းနိုင်ငံနဲ့ဝင်လာတဲ့မြန်မာနိုင်ငံကသူတွေမှာကိုရိုနာဗိုင်းရပ်စ်ရှိမရှိထိုင်းအာဏာပိုင်တွေကအနေစားမှာစစ်ဆေးနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မတ်အင်ဂျင်နာနဲ့အတူတင်ပြပေးသမောဟမ
်။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ်သတင်းဆောင်ပါတွေဒီမှာတော့
ကိုရီဖြစ်စေချင်တာကတော့ဒီလူသမားတွေဖြစ်စေချင်တာကတော့တက်ရုံကတော့ဘယ်နည်းဘယ်ရပိတ်မယ်အဲ့လိုမျိုးလေတလားလောက်ကြိုပြောစေချင်တာပေါ့သူတို့ကဂျုံသားကြီးပိတ်လိုက်တဲ့အခါကျတော့အကုန်လုံးကအလုံးလက်မဲ့တွေဖြစ်ပြီးတော့အကုန်လုံးက
ဆက်ရုံတွေရုတ်တရက်ပိတ်လိုက်လို့အလုံးလက်မဲ့ဖြစ်သွားရသူတွေရဲ့အခြေအနေကိုစူးစီးတင်ပြပေးမှာပါကိုခိုင်မှာဖမ်းမိတဲ့ကြက်တန်း4000ကျော်ဘူးမှုရစီဝါတွေပိုင်ရှင်မဲ့နေပါတယ်American Democrat Party ရဲ့သမ္မတလောင်းရွေးကောက်ပွဲအပေါ်မြန်မာຫນွယ်ဘွားတွေရဲ့အမြင်ဒါရီအပြင်ကမ္ဘာသတင်းတွေမှာမြန်မာအကြောင်းဘာတွေပြောနေသလဲဆိုတာကိုစူးစီးတင်ပြပေးဖို့လည်းရှိပါတယ်အပတ်စဉ်ကဏ္ဍတွေတင်မှာတော့မြန်မာတခွင်စီးပွားရေးသက်တမ်းရောင်သတင်းလွှာနဲ့ American တုံး EDN အင်္ဂလိပ်သင်ကန်းစာပို့ချချက်တွေကိုနားဆင်ကြရပါမယ်အခုရေဆုံးတော့ကိုစောဝင်းလှိုင်နဲ့မိုင်းရင်ချင်းနိုင်တို့ကထိတ်တန့်ရောက်သတင်းတွေပြောပြပေးကြပါမယ်ရှင
်လွန်ခဲ့တဲ့တရက်အတွင်းတကဘာလုံးအတိုင်းအတာနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်နဲ့နိုင်ရှင်လိုက်ရင်တရုတ်နိုင်ငံမှာကူးစက်သူအရေအတွက်ဟာလျော့နေနေတာကိုတွေ့ရကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲတက်တရိုအာဒနမ်ဂေဗရီယေဆုစ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ
် In the last 24 hours there were almost 9 times more cases reported outside China
လွန်ခဲ့တဲ့24နာရီအတွင်းတရုတ်နိုင်ငံပြင်ပမှာ COVID-19 ကူးစက်သူအရေအတွက်ဟာတရုတ်နိုင်ငံထဲမှာကူးစက်သူအရေအတွက်ထက်6ဆလောက်များနေတာကိုတွေ့ရပါတယ်ယောဂကူးစက်မှုအများဆုံးဖြစ်နေတဲ့တောင်ကိုရီးယား၊အီတလီ၊အီရန်နဲ့ဂျပန်နိုင်ငံတွေကအခြေအနေတွေဟာစိုးရိမ်စရာအကောင်းဆုံးအခြေအနေဖြစ်ပါတယ်လို့ WHO အကြီးအကဲကပြောသွားတာပါ။ COVID-19 ဟာတမူထူးခြားတဲ့ယောဂတစ်မျိုးဖြစ်ပြီးဒါဟာတုတ်ကွေးယောဂမဟုတ်ဘူးလို့လည်း WHO အကြီးအကဲကပြောပါတယ်။လူကိုသေစေနိုင်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်နေတဲ့တိုင်းပြည်တွေအနေနဲ့ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မယ့်နည်းလမ်းတွေကိုချမှတ်ဆောင်ရွက်ကြဖို့လိုအပ်ကြောင်းလဲ WHO ကတည်တွန်းလိုက်ပြီးဒါဟာယောဂပိုကူးစက်ပြန့်နှံ့မှုအရှင်လျော့ကြအောင်လှုပ်ဆောင်အကောင်းဆုံးနိလန့်ဖြစ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံပြင်ပမှာဗိုင်းရပ်စ်ပိုးကူးစက်မှုအများဆုံးနိုင်ငံဟာတောင်ကိုရီးယားဖြစ်ပါတယ်တရုတ်နိုင်ငံပြင်ပနိုင်ငံတွေမှာယောဂပိုးကူးစက်နေတဲ့စုစုပေါင်းအရေအတွက်ဟာ8,900ကျော်ရဲ့တဝက်ကျော်ဟာတောင်ကိုရီးယားနိုင်ငံမှာဖြစ်နေတာလို့ WHO ကပြောပါတယ်ပြည်သူအကြားမှာယောဂပိုးကူးစက်နေသူဘယ်သူလဲဆိုတာသိနိုင်ဖို့အစိုးရတွေကပြင်းပြင်းထန်ထန်စူးစမ်းဆောင်ရွက်လေရလကောင်းနေပူရနိုင်လေဖြစ်မယ်လို့လဲဆိုပါတယ်အများပြည်သူကျမကြီးနဲ့ဆိုင်တဲ့အခြေခံလိုက်နာရမယ့်အချက်တွေကိုအများဆုံးလှုပ်ဆောင်ခြင်းအပြင်လူအသက်ပေါင်းများစွာကိုလည်းကယ်တင်နိုင်မယ်လို့ WHO ကပြောပါတယ
်နောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကြောင့်တရုတ်နိုင်ငံကိုထိခိုက်မှုမရှိရအောင်အာဏာပိုင်တွေဘက်ကပြန်လည်ကြိုးပမ်းအားထုတ်နေပေမဲ့တရားဝင်အချက်လက်စင်းတွေအရကုန်တုတ်လုံမှုကဏ္ဍမှာမျှော်လင့်ထားတာတဲ့ပိုပြီးထိုးစင်းကြဆင်းခဲ့ကြောင်းဖော်ပြနေပါတယ်။ပုဂ္ဂလိကပိုင်လွတ်လပ်တဲ့ကုန်ထုတ်လုပ်သူများစည်ရေးကောက်ယူချက်ကိုတနင်္လာနေ့ကထုတ်ပြန်ရမှာနှစ်ပေါင်း16နှစ်အတွင်းကုန်ထုတ်လုပ်မှုလုပ်ငန်းကြဆင်းမှုအမြင့်ဆုံးဖြစ်နေကြောင်းပြသနေပါတယ်။တရုတ်နိုင်ငံစည်ရေးစစ်ဘူရို NPS ရဲ့တည်ခဲ့တဲ့စနေနေ့ကကြေကြေပြန့်ပြန့်လေ့လာပြုစုပြီးထုတ်ပြန်တဲ့ကိန်းဂဏန်းအချက်လက်တွေအရနိုင်ငံရဲ့စီးပွားရေးလုပ်ငန်းတဟုန်တိုးကျဆင်းခဲ့ရမှာဇန်နဝါရီလကိန်းညွှန်း90ကနေ 35.9% အထိအနည်းဆုံးအဆင့်ကိုရောက်ခဲ့ပါတယ်။ဒါဟာတရုတ်နိုင်ငံမှာ2005ခုနှစ်ဇန်နဝါရီလကတည်းကဆိုရင်အနည်းဆုံးကိန်းညွှန်းဖြစ်တယ်လို့ဆိုပါတယ်။အလားတူဗန်နဲ့အခြားဝန်ဆောင်မှုစောက်လုပ်ရေးစတဲ့ကုန်ထုတ်လုပ်မှုကဏ္ဍမဟုတ်တဲ့အခြားလုပ်ငန်းတွေမှာလည်းကျဆင်းခဲ့ရမှာဇန်နဝါရီလကိန်းညွှန်း54.1%ကနေဖေဖော်ဝါရီလမှာ29.6%ထိရောက်ခဲ့တယ်လို့နိုင်ငံရဲ့စီးရင်စစ်ဘူရိုကနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူတနင်္လာနေ့က4ယောက်ထပ်တိုးလာတဲ့အတွက်အခုချိန်ထိသေဆုံးသူ6ယောက်ရှိသွားပြီဖြစ်ပါတယ်။ ဒီဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တရုတ်နိုင်ငံမှာယောဂါပိုးကူးစက်သူအရေအတွက်သတင်းပတ်6ပတ်အတွင်းအနည်းဆုံးအရေအတွက်ကိုရောက်ကြခဲ့ပြီးယောဂါပိုးကူးစက်ခံရလို့စေကုသမှုခံယူပြီးပြန်ကောင်းလာတဲ့အတွက်ဆေးရုံကဆင်းလာတဲ့လူနာအရေအတွက်ဟာလည်းတိုးလာနေချိန်မှာပဲအမေရိကန်မှာသေဆုံးသူနဲ့ကူးစက်သူအရေအတွက်တိုးများလာနေတာပါသေဆုံးသူအားလုံးဟာအမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းကဝါရှင်တန်ပြည်နယ်မှာဖြစ်ပြီးယောဂါပိုးကူးစက်ခံရသူအရေအတွက်ဟာလည်းတဖြည်းဖြည်းတိုးလာနေတာမှာတင်းလာနေအထိတရားရှိသွားပြီဖြစ်ပါတယ်။နယူးယောက်မြို့မှာပထမဆုံးအကျဉ်းယောဂါပိုးကူးစက်သူတွေ့ရှိကြောင်းသတင်းတွေထွက်လာတဲ့အချိန်မှာပဲဂျာမနီနိုင်ငံဘာလင်မြို့နဲ့ရုရှားနိုင်ငံမော်စကိုမြို့တို့မှာလည်းယောဂါပိုးကူးစက်သူတွေရှိလာနေပြီဖြစ်ပါတယ်။ကမ္ဘာတွင်းကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူ3000ကျော်သွားပြီးနိုင်ငံပေါင်း60ကျော်မှာယောဂါပိုးကူးစက်နေသူစုစုပေါင်း19000ကျော်သွားပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာတစ်ကမ္ဘာလုံးကိုရိုက်ခတ်လာနေတာပါ။ဂျပန်နိုင်ငံမှာကျောင်းတွေပိတ်ထားတဲ့အတွက်တန်ပေါင်းများစွာသောကျောင်းသားတွေဟာလည်းကျောင်းမတက်ရဘဲဖြစ်နေပါတယ်။ဥရောပတိုက်တွင်းယောဂါပိုးကူးစက်မှုအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့အခုချိန်ထိကူးစက်သူ1900ရှိသွားပြီဖြစ်ပြီးကူးစက်သူအရေအတွက်ဟာဒီထက်ပိုတိုးလာနေကြောင်းလည်းအစိုးရအရာရှိတွေကပြောပါတယ်။
ဒီမိုကရက်သမ္မတလောင်းပြည်ဝင်ရောက်ရှင်ပြိုင်သူတွေထဲမှာတနင်္လာနေ့ကနောက်ဆုံးနှုတ်ထွက်ခဲ့တဲ့အထက်လွှတ်တော်အမတ်အေမီကိုလ်ဘာချာကပြိုင်ဘက်ဒုသမဟောင်းဂျိုးဘိုင်ဒန်ကိုသူ့အနေနဲ့ထောက်ခံကြောင်းကြေညာခဲ့ပါတယ်ဒီကနေ့အင်္ဂါနေ့စူပါကျူးစ်ဒေးလို့ခေါ်တဲ့အမေရိကန်ပြည်နယ်ပေါင်း14ခုမှာကျင်းပမဲ့ဒီမိုကရက်သမ္မတလောင်းရွေးကောက်ပွဲမတိုင်ခင်မှာအေမီကိုလ်ဘာချာကသူ့ရဲ့ဆုံးဖြတ်ချက်ကိုကြေညာခဲ့တာပါအနောက်နယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့မနီဆိုတာရဲ့ဒီမိုကရက်အထက်လွှတ်တော်အမတ်ကလိုဘာချာကလက်တွေ့ဝါဒီတဦးဖြစ်သူ့ကိုယ်သူသတ်မှတ်ထားသူဖြစ်ပြီးကျမ်းမာရေးအာမခံပေးရေးမူဝါဒအပိုင်းမှာတော့အစိုးရကတာဝန်အပြည့်ယူရမယ်ဆိုတဲ့မူကိုစန့်ကျင်သူဖြစ်ပါတယ်သူ့ရင်မတိုင်ခင်ဒီမိုကရက်သမ္မတလောင်းပြိုင်ပွဲကနေနှုတ်ထက်ခဲ့တဲ့အင်ဒီယားနာပြည်နယ်ဆော့ဘန်မြို့တော်ဝန်ဟောင်းပစ်ဘူတီဂျက်ကလည်းဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုထောက်ခံကြောင်းကြေညာခဲ့ပါတယ်အလားတူတောင်ကော်ရိုင်းနာပြည်နယ်ကရွေးကောက်ပွဲမှာဂျိုးဘိုင်ဒန်အပြတ်သက်နိုင်ရပြီးနောက်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားနေသူဘီလီယံနာတထေးကြီးတอมစတိုင်ယာလည်းဒီမိုကရက်သမ္မတလောင်းပြိုင်ပွဲကနေနှုတ်ထွက်ခဲ့ပါတယ်ရှင
်ဒီ UI American တာမနေ့ဖက်ပြမဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ဆိုင်တိုမီတာ48 kHz 6753ဒုတိယနာရီဝက်မှာဆိုင်လမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်နိုင်ငံကနေစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအတွက်မြန်မာနိုင်ငံကင်းပြင်းနေတဲ့အနည်းဆက်ဆုံးဖြစ်တဲ့ထိုင်းမြန်မာနယ်စပ်အုံဖြံမြို့နယ်ဇက်ဝင်လန်းတွေကိုအသုံးပြုပြီးဝင်ထွက်သွားလာနေတဲ့မြန်မာနိုင်ငံသား900တဲ့မင်းကိုယောဂါပိုးကာကွယ်တားဆီးနိုင်မှုထိုင်းအစိုးရကျမကြီးရေးစစ်ဆေးမှုတွေမှတ်လနေရနေ့ကစပြီးလှုပ်ဆောင်နေပါတယ်ထိုင်းနိုင်ငံတက်ခိုင်မဲဆောင်မြို့ပိုင်းကိုယ်တိုင်ဦးဆောင်ပြီးကျမကြီးဌာနကတာဝန်ရှိသူတွေနဲ့နေကြားဆောင်အမှတ်1420တပ်ရင်းတပ်ဖွဲ့ဝင်တွေဟာထိုင်းမြန်မာနယ်စပ်အုံဖြံမြို့နယ်အတွင်းမှာရှိတဲ့တော်လန်းနယ်စပ်ဂိတ်တွေကနေထိုင်းနိုင်ငံတွေကိုဝင်ထွက်သွားလာနေကြတဲ့မြန်မာနိုင်ငံသားတွေကို COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ကာကွယ်နိုင်ရေးအတွက်ကျန်းမာရေးစစ်ဆေးမှုတွေတိုးမြှင့်လှုပ်ဆောင်နေကြောင်းမဲဆောက်မြို့ပိုင်းမစ္စတာချန်ဖို့ချန်တန်ရက်ကပြောပါတယ်နယ်စပ်မှာမြန်မာနိုင်ငံကနေထိုင်းနိုင်ငံဘက်ကိုလာရောက်ကြောင်းတက်နေတဲ့ကလေးငယ်တွေအပါအဝင်အလုပ်သမား980ကျော်ကိုမလတ်၂ရက်နေမှာကျမကြီးစစ်ဆေးမှုတွေလှုပ်ဆောင်ခဲ့ပြီးနေဆက်ဒေသတစ်လျှောက်ဒုက္ခသည်စခန်းနဲ့ကြေးရွာတွေမှာဖွင့်လှစ်ထားတဲ့ကျမကြီးစခန်းတွေဆေးရုံတွေမှာဗိုင်းရပ်စ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်တရားရှိလူနာရှိခဲ့ရင်ယောဂါထိန်းချုပ်ရေးဌာနကိုတည်င်းပို့ကြဖို့ကိုလည်းမဲဆောက်မြို့ပိုင်ကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။မတ်လ၂ရက်နေ့မှာမဲဆောက်မြို့နယ်အတွင်းကကျောင်းတွေအစိုးရဌာနဆိုင်ရာတွေမှာထိုင်းအာဏာပိုင်ကကိုဗစ်ဗစ်ကလင်းနင်းဒေးကိုဗစ်တန့်ရှင်းရေးနေ့ဆိုတဲ့ခေါင်းစဉ်နဲ့ယောဂါပိုးကာကွယ်ရေးဆိုင်ရာပို့သက်ဆေးဖြန့်တာလူတွေကိုအပူချိန်တိုင်းတာနှာခေါင်းဆီးတွေဖြန့်ဝေတာတွေလှုပ်ဆောင်ခဲ့ပါတယ်။
တရုတ်နိုင်ငံမှာလုတ်ကိုက်နေတဲ့နိုင်ငံသားသတင်းတောက်တွေကိုဖိအားပေးတိုးမြှင့်တဲ့အနေနဲ့ပြည်ဝင်ခွင့်ဗီဇာကိုတရုတ်အစိုးရကလက်နက်တပွဲအသုံးချနေကြောင်းတရုတ်ခြေဆိုင်နိုင်ငံသားသတင်းတောက်များအသင်း FCC ကတနင်္လာနေ့ကပြောကြားလိုက်ပါတယ်။အာရှရဲ့အမှန်တကယ်ဖျားနာနေတဲ့လူဆိုတဲ့ခေါင်းကြီးနဲ့တရုတ်အကြောင်းရေးသားထားတဲ့စောင်းပါအတွက် Wall Street Journal အနေနဲ့တောင်းပန်ဖို့ညှင်းဆန်ခဲ့ပြီးတဲ့နောက်မှာသူတို့သတင်းတောက်3ဦးရဲ့ဗီဇာတွေကိုပြီးခဲ့တဲ့လကတရုတ်အစိုးရကရုတ်သိမ်းခဲ့တာပါ။ပြီးခဲ့တဲ့နှစ်ကလည်း Wall Street Journal ကဗီဇာတက်တန်းကုန်သွားတဲ့သတင်းတောက်တဦးကိုလည်းပြန်ပြီးတက်တန်းမတိုးပေးတော့ဘဲတရုတ်က ောင်းတရုတ်နိုင်ငံကနေထွက်ခွာခိုင်းခဲ့ပါတယ်။သမရရှိချင်းဖြင့်အပြည့်ဝစတင်တာဝန်ထမ်းဆောင်တဲ့2013ခုနှစ်ခရဲကစပြီးအတင်းကျပ်မောက်ထုတ်ခံရတဲ့နိုင်ငံသားတည်င်းတော့၉ဦးရှိခဲ့တဲ့အထက်မှာတချို့ကတော့တခါတည်းနှင်ထုတ်ခံရတာဒါမှမဟုတ်တချို့ကတော့ဗီဇာတက်တန်းတိုးပေးတာမျိုးဖြစ်တယ်လို့ FCCC ကပြောပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့အာဖဂန်တာလီဘန်တို့အကြမ်းရရှိလိုက်တဲ့သဘောတူညီချက်တစ်အရာအာဖဂန်အစိုးရကလက်ရှိထိန်းချုပ်ထားတဲ့တာလီဘန်အကြီးအကဲ9000ကိုသဘောတူထားတဲ့အတိုင်းပြန်လွတ်ပေးဖို့အာဖဂန်တာလီဘန်အဖွဲ့ကတင်းနှင်းလာနေမှာတောင်းဆိုလိုက်ပါတယ်။အာဖဂန်အစိုးရအနေနဲ့တာလီဘန်တောင်းချမ်းသူတွေကိုပြန်လွတ်ပေးဖို့ခရီးပေးထားခြင်းမရှိကြောင်းဒါကြောင့်ပြန်လွတ်ပေးဖို့ဖိအားပေးတောင်းဆိုတာတွေကိုလည်းလိုက်နိုင်မှာမဟုတ်ကြောင်းအာဖဂန်သမ္မတအရှရဖ်ဂန်နီကတနင်္ဂနွေနေ့မှာပြောကြားလိုက်ပြီးတာလီဘန်တို့ရဲ့အခုလိုတောင်းဆိုမှုထွက်လာတာပါ။သမ္မတဂါနီကအဲဒီလိုပြောကြားလိုက်တာကြောင့်တာလီဘန်နဲ့အမေရိကန်အစိုးရတို့စနေနေ့ကကာတာနိုင်ငံမှာလက်မှတ်ရေးထိုးလိုက်တဲ့18နှစ်ကြာကြာလာပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်စေမဲ့သမိုင်းဝင်သဘောတူညီချက်အပေါ်ထိခိုက်စေမဲ့လက္ခဏာတွေပေါ်လာခဲ့ပါတယ်။
ဒီသတင်းပတ်တွင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံရမှာစီးရီးယားနိုင်ငံကအစ်ဒလစ်ဒေသအတွက်အပြစ်ခတ်ရစဲရေးသဘောတူညီမှုရဖို့မျှော်လင့်ကြောင်းတူရကီသမ္မတရီဆက်တာယစ်အဒိုဂွန်ကတနင်္လာနေ့ကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာလာမယ့်ကြာသပတေးနေ့မှာခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့ရှိနေတာပါ။စီးရီးယားပဋိပက္ခမှာပြိုင်ပွဲအဖွဲ့တွေကိုတူရကီနဲ့ရုရှားတို့ကထောက်ခံပေးနေတဲ့အတွက်အစ်ဒလစ်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတာကြောင့်လူပေါင်းတသန်းလောက်နေရက်ကိုစွန့်ခွာထွက်ပြေးခဲ့ကြရပါတယ်ရှင်ကိုစုံဝင်းလိုက်နဲ့မိုင်းအင်ချင်းနိုင်တို့တင်းနေပြပြခဲ့တာပါကျမတို့ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုလိုနားဆင်နိုင်တယ်လို့ပဲ VOE Bamis Facebook စာမျက်နှာနဃဲ့ bamis.voanews.com website မှာလည်းအတန်လွှင့်ချိန်နဲ့တပြိုင်နက်တည်းနားဆင်နိုင်ကြပါတယ်။အခုတော့သတင်းဆောင်မတွေထုတ်လွှင့်ပေးမှာပါ။ကိုခိုင်ကပိုင်ရှင်မဲ့မူရစီတွေအကြောင်းမပြောခင်အခုအရင်ဆုံးထောင်နဲ့ချီတဲ့အလုတ်သမားတွေအလုတ်ပြုတ်ရတဲ့အကြောင်းပြောပြချင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်နေတဲ့တရုတ်နိုင်ငံကကုန်ကြမ်းအဝင်ရပ်သွားလို့မြန်မာနိုင်ငံတည်းကအထည်ချုပ်စက်ရုံတွေပိတ်ရပြီးအလုတ်သမားထောင်ချီအလုတ်လက်မဲ့ဖြစ်ရပါတယ်။ Reuters သတင်းကိုအခြေခံပြီးကိုဇော်ဝင်းလှိုင်ကပြောပြပေးမှာပါ။
ပြည်နယ်ငါမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ဟာအစောပိုင်းမှာတခြားနိုင်ငံတွေရဲ့စီးပွားရေးကိုထိခိုက်စေမှုမရှိပေမဲ့လည်းအခုတော့တရုတ်ကတင်သွင်းတဲ့ကုန်ကြမ်းပစ္စည်းတွေပေါ်မိခိုအားထားနေရတဲ့စက်ရုံအလို့ရုံတွေပိတ်ပြရတဲ့အထိအခြေအနေတွေဆိုးဝါးလာတာကြောင့်ကမ္ဘာစီးပွားရေးကိုတိုက်ရိုက်ထိခိုက်လာနေတာပါတရုတ်ကတင်သွင်းတဲ့ကုန်ကြမ်းတွေအပေါ်ကန့်သတ်မှုတွေလှုပ်ဆောင်လာတာကြောင့်အာရှတလွားကအထည်ချုပ်စက်ရုံအများအပြားလည်းပိတ်ပစ်လိုက်ရပြီးဒီကရတဲ့ဝင်ငွေအပေါ်မိခိုနေရတဲ့အခြေခံအလို့သမားအများအပြားရဲ့လူနေမှုဘဝတွေကိုပါထိခိုက်လာနေတာပါမြန်မာနိုင်ငံရန်ကုန်မြို့မှာရှိတဲ့ဟန်တာအထည်ချုပ်စက်ရုံဟာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ဖေဖော်ဝါရီလ23ရက်နေ့ကပိတ်ခံလိုက်ရတဲ့အထည်ချုပ်စက်ရုံတွေထဲတစ်ခုအပါအဝင်ဖြစ်ပါတယ်။ဟန်တာအထည်ချုပ်စက်ရုံပိတ်လိုက်ရတာကြောင့်အလုပ်လက်မဲ့ဖြစ်သွားကြတဲ့အလုပ်သမားတွေဟာစက်ရုံပြန်ဖွင့်လာလိမ့်မလားဆိုတဲ့မျှော်လင့်ချက်နဲ့သူတို့ရဲ့စက်ရုံကိုအပြင်ကနေလာချောင်းကြည့်နေကြပါတယ်။အသက်31နှစ်အရွယ်မအေးစုတန်ဟာလွန်ခဲ့တဲ့တစ်ပတ်ကျော်လောက်ကဟန်တာအထည်ချုပ်စက်ရုံမမျှော်လင့်မဲ့ပိတ်ပစ်လိုက်ရတာကြောင့်အလုပ်ပြုတ်သွားတဲ့အလုပ်သမား900ထဲကတဦးအပါအဝင်ဖြစ်ပါတယ
်။တော့တရုတ်ပြည်မှာယောဂအိုက်ဗားရဲယောဂဖြစ်လို့စက်ရုံပိတ်သိမ်းရတယ်ဆိုတဲ့အကြောင်းကိုတော့ပြောပါတယ်။ဘာယာတွေလည်းပဲခက်ခဲဖြစ်တယ်ပေါ့။အဲယောဂကိစ္စနဲ့ပတ်သက်လို့အော်ဒါတွေမဝင်ဘူး။အော်ဒါတွေလည်းမဝင်ဘူး။ဒီဘာယာတွေလည်းမလာဘူးဆိုပြီးတော့အဲ့လိုမျိုးပြောပြီးတော့စက်ရုံပိတ်သွားတာပေါ့နော်။ဒါပေမဲ့ကိုယ်တွေဖြစ်စေချင်တာကတော့ဒီလူသမားတွေဖြစ်စေချင်တာကတော့စက်ရုံကတော့ဘယ်နည်းဘယ်ရပိတ်မယ်။အဲ့လိုမျိုးလေတလားလောက်ကြိုပြောစေချင်တာပေါ့။တို့ကဂျုံသားကြီးပိတ်လိုက်တဲ့အခါကျတော့အကုန်လုံးကအလုံးလက်မဲ့တွေဖြစ်ပြီးတော့အကုန်လုံးကဒုက္ခတွေရောက်နေကြတယ်ကြည့်လေအလုံး73လာပေါ့
ဒီစက်ရုံဟာအီတလီကနာမည်ကြီးဖက်ရှင်ကုမ္ပဏီအတွက်အဝတ်အထည်တွေကိုချုပ်ပေးနေတာပါအခုလိုစက်ရုံကိုရုတ်တရက်ပိတ်လိုက်ခြင်းကစက်ရုံဝန်ထမ်းတွေထဲကသူမအပါအဝင်ကိုဝန်ဆောင်အမျိုးသမီးတွေအတွက်ပိုပြီးအခက်ဖြစ်စေတယ်လို့မှအေးစုတန်းကပြောပါတယ
်ကိုဝန်ဆောင်တဲ့ဒီထဲမှာအလုံးစု21ယောက်ရှိတယ်အဲ21ယောက်လုံးကအခုဆိုအလုံးလက်မဲ့တွေဖြစ်ပြီးတော့လုံးဝအဆင်မပြေဘူးဖြစ်နေအလုံးကလည်းပထမတော့တည်းကဒီမှာပဲမိဘခွင့်နဲ့မွေးမယ်ဒီဘဝနဲ့မွေးပြီးတော့ဒီမှာပဲဆက်ပြီးတော့လုံးလုံးမယ်ဆိုပြီးတော့အားလုံးကိုစီစဉ်ထားတာအခုကျတော့ကိုဝင်နေနေဆိုတော့လုံးလိုက်လျှောက်ကလည်းအဆင်မပြေဘူးဒီဒီနေ့လူတွေတောင်မှပဲအဆင်မပြေတော့ကိုလေးလူကိုဝင်ဆောင်တွေကျတော့ဘလို့မှအဆင်မပြေ
ကြိုတင်အသိပေးခြင်းမရှိပဲဆက်ရုံကိုရုတ်တရက်ပြစ်လိုက်တဲ့အတွက်မတ်အေးစုတန်းလို့ဒုက္ခရောက်နေသူနောက်ထပ်ဆက်ရုံအလို့သမားတဦးကတော့မတ်မမခိုင်ပ
ါဒီဆက်ဟူလာတဲ့အယံဝမ်းနဲ့တော်လာလည်းဖြစ်တယ်ဘာလို့လို့ဆိုတော့ပုံမှန်ကိုယ်အလုပ်ကြီးကိုသူတို့မပိတ်တင်မဲ့နဲ့ပိတ်သွားတဲ့အချိန်မျိုးတိအောင်အဲ့လိုမျိုးဖြစ်နေရ
လုံသားကြီးလုံသားကြီးခပိတ်လိုက်
တရားဝင်တလားနလား
ကျိုးပြီးတော့ပြောတယ်ဆိုရင်ခန္ဓာရဲ့ချင်းရှိတဲ့ဦးကရပန်းနဲ့အဲ့လိုမျိုးဖြစ်သွားတော့ကလေးတော့ရဝမ်းနေတယ်အဲ့လိုမျိုးပေါ့သူ့အနေနဲ့လက်တွေ့ကြုံနေရတဲ့အခက်အခဲကိုပဲရင်ဆိုင်ဖို့ဆုံးဖြတ်ထားပြီးမွေးလာမဲ့ရင်သွေးအတွက်ဘာမှစီစဉ်နိုင်သေးခြင်းမရှိသေးဘူးလို့မှအေးစုတန်းကလည်းပြောပါတယ်
နောက်ဆက်နှစ်စာယူတော့ကြိုမတွေ့ဘူးကိုမွေးပြီးသွားလို့ကျင်ဘယ်လိုလုပ်ရမလဲဒီကလေးကိုဘယ်လိုကောင်းအောင်ပြုစုရမလဲအဲ့ဒါလေးပဲတွေ့တယ်ပေါ့တကဘာလုံးကိုကုန်ဉန်းပစ္စည်းတွေတင်ပို့နေတဲ့တရုတ်နိုင်ငံအတွင်းခီးသွားလာခွင့်ကန့်သက်တာဗိုင်းရပ်စ်ဖွဲ့ကူးစက်နေတဲ့သူတွေနဲ့အဲ့ဒီဒေသမှာရှိနေသူတွေကိုအပြင်ကိုသွားလာခွင့်မပြုဘဲတရားထိန်ချုပ်ကန့်သက်ထားတာတွေကြောင့်ကုန် Mune in Sanyabi, a Kulu, Sayon, Loyon, Pipiari, Tipilagarava. Coronavirus town, Dionanga, Konyan, BC, Yamla, Edre, Tanangama, Sayon, Pileyalo, Yanechi, Yama, Shipyan, Lotamari, Lopio, Konyabare. Tang Lotion to Chogara, Sayon, Pileyare, Edre, Lotamari, Gonina, JP, Melu, Gripe, Taja, Tangmashi, Yama, Lotamari, Sayon, Duriga, Fuego, Piovare. Tabime, Yama Nangamaro, a Tejone. The cha say on Tom Yamia Pele Alo, a lulame chico yare, town echi, a lotamarigo, a lotion nigga, Nina J. P. Melu, Pioso Jim Machi Dibau. A soya becale, a lotamari, Nina Jia on Jawin, Sanya Pedam Yo Machi Bulu, a lotamari, tetra, lo sha to the ne, a lotamari, Kuranga, Piovarekna.
Kuzo and Lai Mashe. A kuro, Kukaima, Pamide, Muya Sidri, Paisin, many day, Jump Yapiati Mari. Champion name Yabang Kukai Mune de Magala Dambo, Jet Dambong, Lidang Nibashi de Muyesi Dune, Muyesi took the Sasapi Sidri Pami Tabari, Dilang Yade Muye, Siwa Duye, Baishen Bedule Sura, Anabando Madiulu, Biovari, Damero Begado, Luatalu, Songza, Sisi Nide, Lu, Biosu Tabari, Yangong Chesai Vue, the Rinda Mami Capio Via Bibaunshi.
Kukai Mune Gang Kal Jio Anima. ပြည့်တဲ့ဖေဖော်ဝါရီ၂၈ရက်နေ့ကနေမတ်လ၁ရက်နေ့အတွင်းကျန်ငွေ၃၈ဘီလီယံကျော်တန်ကြေးရှိတဲ့ငွေရေးစေဝါနဲ့ငွေရေးစေးထုတ်လုပ်ရမှာအသုံးပြုတဲ့ပစ္စည်းတွေဖန်ဆီးရမိခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဘုံမှုကျောက်စောမင်းထွန်းကVOA ကိုပြောပါတယ်
ဒါတို့ဆေးရည်တွေနဲ့အတူမူရစေဝါချက်လို့ရမှာအသုံးပြုတဲ့ဂက်စ်မီးဘိုတွေဒါတို့ဆေးရည်တွေနဲ့ဆေးပြားရိုက်ထုတ်တဲ့ဆက်တွေအပြင်တဲယူပို့ဆောင်ရေးရင်တွေကိုပါတင်စီရမိခဲ့တာဖြစ်ပါတယ်ဒါအပြင်ဖေဖော်ဝါရီ29ရက်နေ့မှာလည်းရှမ်းပြည်နယ်အရှိမိုင်းပန်မြို့နယ်တာဆန်းတတာပူးပေါင်းစစ်ဆင်ရေးဂိတ်မှာလည်းစက်သိန်း6000တုံးစေတန်ဖိုးရှိတဲ့မူရစေဝါတွေဖမ်းမိခဲ့တယ်လို့ပ တွေထားနေပြန်ဖို့ပြောဆိုခဲ့ပါတယ်။အဲ့ဒီထဲမှာအခုမူရဲ့စေဝါအများပြားမိခဲ့တဲ့ကောင်းခါရွာနာမှာလှုပ်ရှားနေတဲ့ကောင်းခါပြည်သူစစ်မုံပေါ်ပြည်သူစစ်နဲ့မြို့မပြည်သူစစ်အဖွဲ့တို့ပါဝင်နေပါတယ်။ဒါကြောင့်အခုလိုမူရဲ့စေဝါတွေဖမ်းဆီးရမိတာဟာပြည်သူစစ်တွေနဲ့လှုပ်ရှားမှုကိုကန့်တတ်လိုက်တာနဲ့ပတ်သက်ပြီးဆက်ဆက်မှုရှိမရှိဆိုတာနဲ့ပတ်သက်လို့ VOA ကမင်းမြန်အမှာတော့ဗိုလ်မှူးချုပ်စောမင်းထွန်းကအခုလိုဖြေကြားသွားခဲ့ပါတယ်။
ဒါတော့ကျွန်တော်တို့ဟိုတက်ကြီးဆွဆဲဖို့တော့ဖြစ်ပါလေ။တက်ကြီးဆွဆဲဖို့တော့ຢာရင်းနဲ့ပတ်သက်ကြတာလက်နက်ကင်ပွဲစီတဲ့တော့ဆက်ဆက်မှုလက်စားတီအဖြစ်တဲ့ဆက်ဆက်မှုကြည့်ရတယ်ဆိုတော့ပြောလို့ရပါတော့
။လက်ရှိမူဆယ်မြို့နယ်မှာလှုပ်ရှားနေတဲ့ပြည်သူစစ်တွေကိုတက်မတော်ဘက်ကချပေးထားတဲ့နေရာတွေပြန်သွားဖို့မြို့မပြည်သူစစ်ကလွဲပြီးကျံပြည်သူစစ်တွေသူတို့ရဲ့တပ်ပြင်ပကိုလက်နက်ခဲယမ်းတွေကင်ဆောင်သွားခြင်းမပြုဖို့တပ်မတော်ဘက်ကပြောဆိုထားပါတယ်။မူဆယ်မြို့နယ်အတွင်းမှာပြည်သူစစ်တပ်ဖွဲ့10ဖွဲ့မကရှိနေတဲ့အပြင်သူတို့ဟာစီးပွားရေးတွေလုပ်ကင်ကြတယ်လို့ဒေတာကန်ဒီကပြောဆိုထားပါတယ်။လက်ရှိမူဆယ်မြို့နယ်အတွင်းမူရစ်စစ်အများပြားဖမ်းဆီးရမိတာနဲ့မြို့နယ်တွင်းမှာလှုပ်ရှားနေတဲ့ပြည်သူစစ်အချို့ကိုဌာနေပြန်ဖို့တပ်မတော်ဘက်ကညွှန်ကြားတာတွေနဲ့ပတ်သက်ပြီးမူဆယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ကျော်သိန်းကကြေညာလိုက်ပါတယ်။
เออคุณลุงมีจำนวนลูกพันมีเดียสุดที่ตัวเมียพันมีเดียตัวเจ้าในตาจำนวนว่าโอ้วันต่อแล้วว่าเปล่าจิ้วสุดแล้วเนาะจำนวนลูกรู้ไงสิวันนั้นมีสีว่าเด็กตัวตัวเลี้ยงในตัวเลยตัวจำนวนว่าอยู่ซาโลกเนาะถ้าเก่าเนี่ยว่าเปล่าลูกงานดีกว่าแล้วพี่ก็ดีปะก็ปีรู้สิทธิ์พอดีกว่าว่าลูกเด็กสุดแล้วทางนี้เตรียมผู้สุดแล้วก็เลยจำนวนลูกเลี้ยงเลยจ้ะ จ้าเลยทั้งแต่กูชี้ด่ากันจ้าเลยส่วนมึงจะเจอดีจะทุกอย่างทุกบาร์ว่าจำนวนว่าอยู่ซาโลกเนาะถ้าเกิดปีรู้สิ่งเดียวจำนวนดีร่ามาปีรู้สิ่งเดียวเนี่ยด้วยเจ้าเนาะจะคู่ตัวลูกคู่ปีรู้สิ่งเนี่ยปีรู้สิ่งเนี่ยพี่ดูสิ่งสุดแล้วจำนวนว่าเจ้าแค่เด็กแล้วยาแค่เด็กไอ้เรื่องปีรู้สิ่งของท่านนี่เปลี่ยนแค่เนี่ยด้วยเจ้านะจำนวนดีร่ามาชี้เดียวปีรู้ยังเลยแต่วันนั้นเลยเนี่ย
มาเนี่ยมาปีเงินท้องสกุลกูเนี่ยเตรียมไปใส่เปลือกทั่วโลกมุสติยาไก่นุ่งจัดเส้นตัวเรือมุ้ยเสวานี่ยาสวยมุ้ยในนี้สัญญากุลาตั้มกายโยยันโอทีซีประกาศทบเย็นเนี่ยสิ่งขันจามาพบยาทับีแล้วนักการสืบเวรชินเนี่ยเช่นเช่นเนี่ยกี่อาปีเนี่ยรึมาตีตีตาตาจัดเส้นตัวเรือสุดท้ายอ่ะคุณลูกเป็นใส่เปลือกมุ้ยจัดเส้นเนี่ยไหมเดี๋ยวเรามาเสกจ้าเสียเปลือกพันสี่ยามิมุตัวหลานนี่เรื่องเด็ดเด็ดกันเรื่องประกาศโลกสวยไม่กินชินเนี
ော့အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတစ်ပုဒ်ဆက်ချင်ပါတယ်။အမေရိကန်ဒီမိုကရက်ပါတီရဲ့သမ္မတလောင်းရွေးကောက်ပွဲကိုဒီကနေ့အင်ကာနေ့မှာပြည်နယ်ပေါင်း14ခုမှာတပြိုင်တည်းကျင်းပဖို့ရှိနေတဲ့ Super Tuesday မှာဘယ်သူတွေအားသာနေသလဲ။လက်ရှိသမ္မတဒေါ်နယ်ထရန့်ကိုရှင်ပြန်ရမယ်သူတွေရဲ့အလားအလာကရောဘယ်လိုရှိနေပါသလဲ။မြန်မာຫນွယ်ဘွားတချို့ရဲ့အမြင်တွေကိုစူးစီးတင်ပြချင်ပါတယ်။ Super Tuesday မှာဝင်ပြိုင်ကြမယ်။ Democrat Party ရဲ့သမ္မတလောင်းဖြစ်ရေးရှင်ပြိုင်နေကြသူတွေကတော့ Bernie Sanders, Joe Biden, Elizabeth Warren နဲ့ Mike Bloomberg တို့ဖြစ်ပါတယ်။မတ်အင်ကျင်နိုင်ပြောပြပါရှင်
။ Democrat သမ္မတလောင်းနေတဲ့ Bernie Sanders ကတနိုင်ကလုံးအတိုင်းအတာထိတ်ကပြေးနေတာပါ။ဒါပေမဲ့ဒီကနေ့ Virginia ပြည်နယ်ကရွေးကောက်ပွဲမှာဝင်ရောက်မဲပေးမဲ့ကိုဖိုးညံရဲ့အမြင်ကတော့
မလီးယားဘူတဂျက်ကနှုတ်ထွက်သွားတာရဲ့ဟိုတနေ့ကဆော့ကရိုလိုင်းနာမှာ Biden နိုင်သွားတာနဲ့ပတ်သက်ပြီးတော့ဟို Democratic Primary ကနည်းနည်းအပြောင်းအလဲဖြစ်နေတယ်။တောက်လျှောက်ကတော့ဒီ Bernie Sanders ကအရှိပိုင်းမှာအရန်မဲပါနေတယ်အရန်အရှိကနေပြီးနေတယ်သူဖြစ်နိုင်တယ်ဆိုပြီးတော့အရန်ပြောကြည့်ရတယ်။ဘာဖြစ်လို့လဲဆိုတော့သူတစ်ထင်ဒီ Moderate ဖြစ်တဲ့သူတွေကတော်တော်များနေတယ်အဲ့ခါကျတော့မဲကွဲတယ်လို့ပြောလို့ရမှာပေါ့လေ။လောလောဆယ်မှာဆိုင်ယာကလည်းထွက်သွားပြီ။ဒီခါကျတော့သူတို့ပြပူတက်ချက်ထွက်သွားတာဆိုတာကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်ပေါ့။အဲ့တော့ကျွန်တော်ထင်တယ်လောလောဆယ်ပိုးတွေတော့မသိရဘူး။ဒါပေမဲ့ပြရတော့ကတော့ Biden ကအရင်ငါးဆက်စားလို့ရှိနေတော့ပို့ပြီးတော့အချင်းကြီးကောင်းလာမယ်။ပို့ပြီးတော့ပြန်ဆိုင်မှုကပို့ပြီးပြင်းထန်လာမယ်နဲ့တူတယ်။ဒါပေမဲ့တစ်ခုရှိနေသေးတာကတော့ပိုးတွေအကုန်လုံးမှာကတော့ဒီ Mike Bloomberg ကလည်းအနည်းဆုံးတော့သူပြည့်နေတဲ့တဲ့နေနေတော့လျှောက်လိုက်ပြီးတော့စိတ်ဝင်စားဖို့တော့ကောင်းပါတယ
်။ဟုတ်ကဲ့အဲ့ဒါဆိုရင်လက်ရှိ Virginia ပြည်နယ်မှာဘယ်သူမဲနိုင်မှုအလားအလာများနေလဲရှင
်။ဇလုံးစင်မှာဒီမနက်ကျွန်တော်အကြည့်ရဘလောက်ကတော့ကျွန်တော်ထင်တယ်ဒါကနောက်ဆုံးထွက်တဲ့အားဒီပူရဂျက်ထွက်ပြီးတော့မှထုတ်တာလို့ထင်တယ်။ဇလုံးစင်က Biden ကဖြစ်နိုင်ကြီးပေါ့နော်36တက်မှ5 Bernie Sanders က 34.3 ဆိုပြီးတော့ဟိုနောက်ဆုံးဟိုရလက်တီရကတော့အဲ့လိုမျိုးဟိုသူတို့ပြောထားတယ်ဒါ delegate ကိုရနိုင်တယ်ဆိုပြီးတော့ဆိုတော့ပြောရခက်တယ်မင်းရမှာအကြောင်းလေးဖြစ်သွားတဲ့အကြောင်းလူတော်များများကအရင်တော့ဆိုလို့ရှိရင်ဟိုပနိစနာကမတိုက်တယ်ပူရီဂျက်ကိုပေးရမလားဘိုင်ဒန်ကိုပေးရမလားမိုက်ကယ်ဘလူးဘတ်ကိုပဲပေးရမလားစဉ်းစားကြရတယ်အများဖြစ်တယ
်နယူးယောက်ပြည်နယ်ဘာဖလိုမြို့ကကိုမင်းနိုင်ကတော့ဂျိုးဘိုင်ဒန်ကိုမဲပေးဖို့ရှိနေပြီးဘာကြောင့်မဲပေးမှာလဲဆိုတာကိုအခုလို VOA ကိုပြောပါတယ
်ဒီမိုကရက်သမ္မတလောင်းနေထဲကတော့ကျွန်တော်အကြိုက်တာကတော့ဂျိုးဘိုင်ဒန်ဘာဖြစ်လို့ဂျိုးဘိုင်ဒန်ကြိုက်လဲဆိုတော့သူ့မှာကအရင်သမ္မတအိုဘားမားနဲ့တွဲပြီးလုပ်ခဲ့တဲ့အတွေ့အကြုံတွေရှိတယ်ဘာနီဆန်လာလဲကောင်းပါလေကောင်းတယ်ဆိုတာကတော့တစ်ဖက်ကတွက်လို့ရှိရင်အသက်ရွယ်ကြီးတာရယ်တော်တော်များများပြောတယ်တချို့ကိစ္စတွေကပြောသလောက်လက်တွေ့လုပ်ဖို့ကြတော့ထက်တယ်အဲ့ဒါကြောင့်ပိတ်မကြိုက်ဘူ
းအဲ့တော့ဒီမိုကရက်တီဘက်ကရွေးချယ်မဲ့သမ္မတလောင်းတွေရဲ့အခြေအနေကိုကြည့်မယ်ဆိုရင်လက်ရှိသမ္မတဒေါ်နယ်ထရန့်ကိုရှင်ပြိုင်နိုင်မဲ့အလားအလာရောဘယ်လိုမြင်လဲရှင
်လက်ရှိကတော့မာနီဆန်နာကတော့တစ်ပြေးတယ်ဒုတိယကတော့ဂျိုးဘိုင်ဒန်တကယ်တမ်းဒီ Republican သမ္မတကျတဲ့ဒေါ်လာထွန်းနဲ့ရှင်ပြိုင်တဲ့ခါမှာတော့လူတွေကထွန်းလက်ရှိသမ္မတဒေါ်လာထွန်းကိုမကြိုက်ဘူးဟိုဆိုတော့ညာလဲသူတက်လာပြီးတဲ့အချိန်မှာလုတ်ခဲတာတွေဆောင်ရွက်တာတွေတိုင်းပြည်စီးပွားရေးတွေဥမောအောင်အခြေအနေဒီပေါ်မှာလဲအမေရိကန်ပြည်သူတွေအများစုကလက်ခံသဘောကျတာတွေလည်းရှိတယ်ကျွန်တော်တို့ဒီရွှေပြောင်းနေထိုင်သူတွေလူခွင့်ရေးလှုပ်ရှားသူတွေတကကြည့်မယ်ဆိုရင်သူ့ရဲ့လှုပ်ရက်တွေပေါ်မှာ မနှိမ့်ညွတ်စရာတွေဒီမှာ immigrant ဒီကိုချက်မှတ်တဲ့ policy တွေစသည်ဖြင့်ပေါ့အဲ့လိုဟာမျိုးတွေမကြိုက်ဘူးဆိုတော့ညာလဲတကယ် reality အခြေအနေမှာကြတော့အမေရိကန်တနိုင်ငံလုံးတိုင်းတာနဲ့မဲပေးတဲ့လူဒန်းစားတွေနဲ့ရှင်လိုက်မယ်ဆိုရင်လက်ရှိသမ္မတတော်နဲ့ထွက်မယ်မဲကပူရနိုင်တဲ့အနေအထားနေနဲ့
Bernie Sanders အနိုင်ရရေးမဲဆွယ်စည်းရုံးရေးလုပ်ငန်းတွေမှာလှုပ်အားပေးနေတဲ့မြန်မာနယ်ပွားကိုအောင်ဝင်းမော်ကတော့မဲဆွယ်စည်းရုံးရေးတွေကိုအချိန်မြင့်လှုပ်ဆောင်နေကြောင်း VOE ကို Skype ကနေတဆင့်ခုလိုပြောပါတယ
်။အခုနိုင်ငံမတည်ကြမြေရာဖြစ်နေလို့လည်းကျွန်တော်တို့ကပုံပြီးစူးစမ်းတာပေါ့။ကျွန်တော်နိုင်စေခြင်းနဲ့ကျွန်တော်တို့ဒီနိုင်ငံကိုအပြောင်းလဲဖြစ်စေခြင်းနဲ့အတွက် Bernie အတွက်ကိုကျွန်တော်တို့အပြစ်တွေစူးစမ်းနေအောင်ပါ
Virginia, New York, California, Florida စတဲ့အရေးပါတဲ့ပြည်နယ်ပေါင်း14ခုမှာဒီကနေ့မတ်လ3ရက်နေ့မှာကျင်းပမယ့်ဒီမိုကရက်သမ္မတလောင်းရွေးကောက်ပွဲကနေတနိုင်ငံလုံးရဲ့ပါတီကိုယ်စားလှယ်ပေါင်း 33.8 ရာခိုင်နှုန်းနဲ့ညီမျှတဲ့အရေးအတွက်1300ကျော်ရဖို့ဝင်ရောက်ရှင်ပြိုင်မဲ့သူတွေအကြိတ်အနဲ့မဲဆွယ်စည်းရုံးနေကြပါတယ်ရှင်
မင်းအင်တာနက်မှာရှင်အခုခါတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာအကြောင်းဗားရီများဖော်ပြနေကြပါတယ်လေ။မူရင်းအာဖော်မပြည့်ကောက်နှုတ်တင်ပြပေးနေတဲ့ကမ္ဘာသတင်းမီဒီယာတွေတဲ့ကမြန်မာအကြောင်းကောက်နှုတ်ချက်ကိုတော့ကျမနဲ့အတူဦးကျော်စံပါကပြောပြပေးမှာပါရှင်
။ရူညာအကြက်တဲ့အတွက်မြန်မာပစ္စည်းမှုများပြားလာနေရဆိုရဲခေါင်းစဉ်နဲ့ဖိလင်ခိုင်ရေးတဲ့ဆောင်းပါးကို asiatimes.com မှာဖတ်ရပါတယ်။တခိုင်မြောက်ပိုင်းမွတ်စလင်ရိုဟင်ဂျာတွေပေါ်လုံခြုံရေးတပ်ဖွဲ့ရဲ့အကြမ်းဖက်မှုတွေကိုတာဝန်ရှိစေအောင်လုပ်ဖို့ပြက်ကွက်ခဲ့တဲ့အတွက်မြန်မာအစိုးရဟာစစ်မှန်တဲ့ပေးဆပ်မှုတွေစတင်လာရပြီလို့ဆိုရတယ်။ဂျာမနီအစိုးရကမြန်မာနိုင်ငံနဲ့ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုကိုရုပ်သိမ်းတော့မယ်လို့ဖေဖော်ဝါရီ26ရက်နေ့မှာဂျမန်ဖွံ့ဖြိုးရေးဝန်ကြီးမူလာကကြေညာတဲ့အကြောင်းဖော်ပြထားပါတယ်။ငွေကြေးပမာဏအဖြစ်ဘလောက်ရှိရဲဆိုတာကိုဂျမန်ဝန်ကြီးကအတိအကျပြောမထားပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုထောက်ပံ့ဖို့အတွက်တော့အမေရိကန်ဒေါ်လာ16သန်းတူပေးသွားမယ်လို့လည်းဆိုပါရတဲ့ဒုက္ခသည်တွေသူတို့ဆန္ဒအလျောက်လုံခြုံစိတ်ချဂုဏ်သိက္ခာရှိရှိပြန်လာနိုင်အောင်လုပ်ဖို့မြန်မာဘက်ကငင်းဆန်ပြက်ကွက်ခဲ့မယ်ဆိုရင်မြန်မာအဖို့ဗန္ဒာရေးအရာပူပြီးအထင်အရှားဖြစ်လာမယ်လို့လည်းဂျာမန်ဝန်ကြီးကပြောတယ်ဆိုတဲ့အကြောင်းရေးသားပါတယ်နောက်ဆုံးအနေနဲ့တော့ဂျာမနီအစိုးရဂျာမနီကလှုပ်ဆောင်လိုက်တဲ့ကိစ္စဟာတရားဥပဒေစိုးမိုးရေးလူခွင့်ရေးထွန်ကားရေးလူမျိုးစုအကာအကွယ်ပေးရေးစတဲ့ကိစ္စတွေကိုအလေးထားတဲ့နိုင်ငံတိုင်းအလားတူလိုက်ပါဆောင်ရွက်ကြဖို့ရှင်းလင်းတဲ့သတင်းစကားပြောကြလိုက်ခြင်းပဲဖြစ်တယ်လို့ရည်သားထားပါတယ်ခင်ဗျာ
US ASEAN Relation No Summit but what's the status ဆိုတဲ့ Council နဲ့ Council on Foreign Relations မှာ Joshua Kalantzic ရေးထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလို့ပါတယ်အမေရိကန်မှာလှုပ်ဖို့စီစဉ်ထားတဲ့အမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲဟာအရှိတောင်အာရှကိုအမေရိကန်ဘက်ကပြစ်ပယ်မထားဘူးဆိုတဲ့သင်္ကေတဖြစ်ဖို့ပါပဲတဲ့။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဆွေးနွေးပွဲကိုရွှေ့ဆိုင်ပါတယ်။တကယ်လို့ညီလာခံဖြစ်လာရင်လဲအာဆီယံတွင်းပြည်ထနာတွေဒါမှမဟုတ်လဲအမေရိကန်နဲ့အာဆီယံကြားတင်းမာမှုတွေကိုတော့အမေရိကန်အစိုးရအနေနဲ့ကြော်လွှားနိုင်မှာမဟုတ်ဘူးလို့ဆောင်းပါရှင်ကဆိုပါတယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပလာချိန်မှာလဲအမေရိကန်အစိုးရအနေနဲ့သူ့ရဲ့ပွင့်လင်းလွတ်လပ်တဲ့အင်ဒိုပစိဖိတ်မျှော်မှန်းချက်မှာအာဆီယံကအံဝင်ခွင့်ကျဖြစ်မလားဆိုတာကိုသုံးသပ်မှာဖြစ်တယ်လို့ဆောင်းပါရှင်ကဆိုပါတယ်။တောင်တုပ်ပင်လယ်ပြင်အတွင်းလွတ်လပ်စွာရေချောင်းသွားလာခွင့်နောက်မြန်မာနိုင်ငံလိုအုပ်ချုပ်ရေးပုံစံတက်ပေါ်ထွန်းလာတဲ့နိုင်ငံတွေအရေးအပါဝင်ဒီကိစ္စတွေအပေါ်မှာအမေရိကန်အစိုးရအနေနဲ့ဘလို့ရက်တီဆောက်ရွက်မလဲဆိုတာကိုသမ္မတဒေါ်နယ်ထရန့်ဘက်ကအကဲဖြတ်မဲ့အခြေအနေမျိုးလဲရှိပါတယ်တဲ့။ဒါ့အပြင်တရုတ်နိုင်ငံရဲ့ကမ္ဘာလမ်းစီမံကိန်း BRI နဲ့ရှင်ပြန်ရွေးချယ်နိုင်မဲ့တခြားစီးပွားရေးအစီအစဉ်တွေကိုလည်းအမေရိကန်ဆိုရဘက်ကတင်ပြလိမ့်မယ်လို့ဆောင်းပါရှင်ကဆိုပါတယ်။အပြည့်အစုံကိုတော့ CFR.org မှာဖတ်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကနေလည်းတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းမှာနားဆင်ကြရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့
ဆိုရအောင်လဲမေးကြည့်တဲ့အခါမှာပါပြန်ပြောလဲဆိုတော့ပေးမယ်။အကောင်းဆုံးလဲလုပ်ပေးမယ်။အဆင်ပြေဆုံးလဲလုပ်ပေးမယ်။အားလုံးလဲဝိုင်းကူညီပေးပြီ။ဒါပေမဲ့ဒီ permission ကို
ချင်းဝင်မရခွင့်ပြုချက်မကျဖြစ်နေလို့ရပ်ဆိုင်းရလို့ဖြစ်နေတဲ့ရန်ကုန် water bus စီမံကိန်းအကြောင်းအပတ်စဉ်စီးပွားရေးကဏ္ဍမှာတင်ပြမှာပါအမှုပညာရှင်တွေအကြောင်းစူးစီးတင်ပြတဲ့တက်တန့်ရောင်းသတင်းလွှာအပြင် American Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းပြန်ပြီးထုတ်လွှင့်ပေးဖို့ရှိပါတယ်အခုရည်ဆုံးတော့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါတရုတ်နိုင်ငံမှာစတဲ့ကိုရိုနာဗိုင်းရပ်စ်ကကမ္ဘာနိုင်ငံအများအပြားမှာပါကူးစက်ဖြစ်ပွားနေပါတယ်။တရုတ်ရဲ့အိမ်ကြီးချင်းမြန်မာနိုင်ငံမှာလည်းလူထုအတွက်ဗိုင်းရပ်စ်ကူးစက်မှုအန်တီဂျင်နဲ့ပတ်သက်ပြီးအသိပညာပေးလုပ်ငန်းတွေလိုအပ်နေပြီလို့ယူဆနေကြပါတယ်။လူစုလူဝေးလောက်တာရှောင်ကျဉ်တဲ့လို့တကူရေးတန့်ရှင်းရေးအပါအဝင်သတိထားနေထိုင်တဲ့အကြောင်းတွေကိုပညာပေးဖို့ဖြစ်ပါတယ်။မြင့်မခသတင်းအေဂျင်စီကမတ်မေတကြံဟိန်တင်ဆက်ထားပါတယ်။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ဖြစ်ပွားနိုင်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ကြေညာခဲ့ပြီးပြည်သူများစုကတော့ပုံမှန်တိုင်းသွားလာနေကြတာတွေ့ရပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဖေဖော်ဝါရီလ23ရက်နေ့ညမှာပြည်သူတွေထဲမှာကူးစက်ဖြစ်ပွားနိုင်တာကြောင့်ပွဲလန်းသတင်းလူစုလူဝေးတွေကိုရှောင်ကျဉ်ပြီးတော့ကြိုတင်ကာကွယ်ကြဖို့သတင်းထုတ်ပြန်ချက်တွေထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကျန်းမာရေးဝန်ထမ်းတွေအနေနဲ့နီးစပ်ရာပြည်သူလူထုကိုအသိပညာပေးဖို့တိုက်တွန်းလက်ရှိပါတယ်။ရန်ကုန်မြို့ကမာရွတ်မြို့နယ်ကဆရာဝန်တူဖြစ်တဲ့ဒေါက်တာတန့်စင်ကတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ခုလိုပြောပါတယ်
။ဒီကမ္ဘာနိုင်ငံဟိုနိုင်ငံ40ကျော်လောက်မှာဖြစ်တယ်။ပထမဆုံးတော့ဝူဟန်ပြည်တိုင်းမှာဝူဟန်ဖြစ်တာ။ဟိုအခုချိန်မှာဆိုမြန်မာပြည်ရဆိုလို့ရှိရင်ဒါကိုရိုနာဒီ suspect ဖြစ်တဲ့ case တွေသူဝိပါကြီးရှိမှအစိုးရတင်ပါတယ်။ဒီမှာမှနောက်ဆုံးကြတော့သူနှစ်ပတ်ကျော်တော့မှသူလည်းကောင်းတော့အဖြေကလည်း negative ဖြစ်တဲ့အတွက်သူတို့လည်းပြန်မစိုးရဆင်းပြလိုက်တယ်။အစိုးရမှာတော့စောင့်ကြည့်ရလူက2ယောက်တော့ရှိသေးတယ်လို့သူကလက်ရှိအခြေအနေမှာလို့ရှိတယ်။အခုကတော့သူကဒီဥပမာတော့တော်တော်လေးဟိုစိုးစိုးဝါဖြစ်တော့ပေါ့နော်။ဒါနဲ့သူကလွန်ခဲ့တဲ့ဒီ2023လောက်တော့ဖြစ်တဲ့စားစုအောင်လို့ဆိုရင်တော့ကူးစက်မှုနှုန်းကတော့ညံတယ်လို့များတယ်ညံတယ်လို့သူကပြောတယ်ဒါနဲ့အသေးတော့နှုတ်ကနေတယ်စားဆိုလို့ရှိရင်တော့ဆယ်မနောက်စားကြောင်မှာဖြစ်တယ်မားဆိုလို့ရှိရင်လည်းကျွန်တော်34ရက်နှုတ်လောက်ကိုရှိတယ်တရုတ်ပြည်မှာဖြစ်နေအတော်တွင်းမှာတခါသူနဲ့မဆိုင်တဲ့နေရာတွေတချို့နေရာတွေသိဝေးလာနေနိုင်တယ်မှာတရုတ်ပြည်ကနေဟိုကူးလူဆက်ဆံလည်းမရှိတဲ့နိုင်ငံတွေမှာလည်းဖြစ်တယ်အာနိုင်ငံပေါင်း40ကျော်ရှိတယ
်ရန်ကုန်မြို့လှိုင်မြို့တွေကပြည်သူတဦးကတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပွားနေကြောင်းကြားသိရခြင်းမရှိခဲ့ပေမယ့်အိမ်နီးချင်းနိုင်ငံတွေမှာဖြစ်ပွားမှုတွေညှင့်တက်နေတဲ့အတွက်စိတ်ပူမိတယ်လို့သူမရဲ့အမြင်ကိုခုလိုပြောပါတယ
်။ကိုရိုနာဗိုင်းရပ်စ်ကအခုပထမတော့ဟိုတရုတ်ပြည်ဝန်ကြီးမှာစားဖြစ်တာနော်ဖြစ်ပြီးတော့ခုကိုရီးယားစားတဲ့အခုမြန်မာပြည်မှာတော့မရှိသေးဘူးလို့ပြောပါတယ်ဟောကိုရီးယားဟိုကိုရိုနာဗိုင်းရပ်စ်ကိုမတွေ့သေးဘူးလို့ပြောပါတယ်ပထမကတော့အဲ့လောက်ဟောမပြတော့မက်စ်မတော့နောက်ပိုင်းကျတော့မှတချို့ကားဝါးတွေမှာလူသားကျတဲ့ချိန်တွေကြလို့ရှိရင်တချို့တွေကချောင်းနေဆိုးတဲ့နားတွေဖြေစားကိုလည်းဆိုးရင်လာတယ်လို့ပြောအဲ့ချိန်ကတော့အတောက်ထားတယ်လို့ဖြစ်တော့ကိုလည်းတော့လိုက်တက်နေတာပါအဲ့ဒါမက်စ်
မြန်မာနိုင်ငံတွင်းကပြည်သူတွေအနေနဲ့ခုလိုချိန်မှာတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကြိုတင်ကာကွယ်မှုတွေပြုလုပ်သင့်တယ်လို့လည်းဒေါက်တာတန့်စင်ကပြောပါတယ်
။ရောဂါဖြစ်နေတဲ့လူလို့သိတယ်ဆိုလို့ရှိရင်ဒီနေ့ အနိကမနေဘူးသူကတော့အနည်းဆုံး6ပြီလောက်ဆိုရင်တော့သူကလွတ်တယ်လို့ပြောကြတယ်အဲ့တော့ကျွန်တော်ကဒါကိုယောဂကိုပဋိတုကိုအရေးကြီးတယ်ဒါကြောင့်ကျွန်တော်လူစီကားနေရာကိုကျွန်တော်မတော်ဘူးတကယ်လို့သွားခဲ့လို့ရှိရင်လည်းပြန်လာရင်လက်စီမဲသွားတဲ့နေရာမှာလည်း mask ကိုတတ်ပါမယ် mask ကတော့ကျွန်တော်တို့ yoyo mask တတ်လို့ရတယ်စာဒီကမတ်ဆိုရင်ရပါမယ်လက်စီတဲ့ခါကျတော့အခုကျွန်တော်တို့ဒီတမလက်စီရဲ့စပ်ပြားလေးတွေကိုယ်တော်ကတစ်ခါလုံးလုပ်တဲ့အားလေးတွေအားလေးတွေအဆင်မပြေဘူးအကောင်းဆုံးကအရက်ပြန်ဆက်ပြားရီမှာသေချာမဆေးဘူးဆိုလို့ရှိရင်ကျွန်တော်အရက်ပြန်တက်လို့သုံးလို့ဆိုအရက်ပြန်သုံးလို့ဒီ
ပြည်သူများစုကတော့မြန်မာနိုင်ငံမှာကူးစက်ခံရသူရှိသေးဘူးဆိုတဲ့အသည့်နဲ့ကြိုတင်ကာကွယ်ဖို့ကိုလည်းစိတ်ဝင်စားမှုမရှိသလိုသွာလာနေတာကိုတွေ့မြင်ရတယ်လို့ခုလိုပြောပါတယ
်လိုက်တဲ့ဘော်ကိုကာကွယ်ဖို့လို့ထုတ်ပြန်မိမဲ့ဒီလမ်းမှာသွားလာနေတဲ့လူတွေကတော့တချို့ delivery တက်ကြတာများပါတယ်။ဟိုတချို့ကျတော့လည်းဒီတိုင်းပဲကားပေါ်တွေပိုင်းမှာဆိုကားပဲမဲ့လို့ချောင်းဆိုးလိုက်တာတော့နှာချီလိုက်တာတော့ဒီတိုင်းပုံမှန်နေနေစတိုင်းပဲနေနေစပါတချို့ပဲကားပစီလောက်မှာဆိုလို့ရှိရင်9ရက်လောက်ပဲ mask တက်တာရှိပါတယ်ဟာ။တနည်းဆိုလည်းအခုအဲ့လို mask ကားပစီလာလို့ရှိရင်ရောင်းရောင်းလို့ရှိရင်လက်ကိုရင်းစေးရဲစေးပြီးတော့မှကိုလောက်ချရှိရတယ်ကိုလောက်ပါတယ်။တားတော့လည်းအဲ့နှာချီချောင်းဆိုးနေတဲ့အချိန်တိုင်းကိုအဲ့နာတော့မနေဘူး။ပြီးလို့ရှိရင်ဆော့ပြီးလို့ရှိရင်လက်စေးပြီးမှတခုခုတိုင်ဖို့လိုမျိုးတွေတောင်းမှာလူထူရဲ့နေရာတွေကိုမတော်ဘူးလို့ဆိုတော့လောက်ချရှိပါတယ်ဟာ
။ဒေါက်တာတန့်စင်ကလည်းခုလိုပြောပါသေးတယ်
။ခုလိုတွေတော့ကျွန်တော်နိုင်ငံမှာတော့မဖြစ်သေးဘူး။ဒီဖြစ်တယ်များလေကျွန်တော်ကကဘာရဲ့ဟိုစားလဲ WHO ကလဲဒါကဘာကတ်လို့ကာယောဂါလို့သူကမသတ်မှတ်သေးဘူးသို့တော့မသတ်မှတ်တော့ညာလဲကာယောဂါဖြစ်နိုင်တဲ့နေထားလဲရှိတယ်လို့သူကပြောတယ်တွေ့ကျွန်တော်ကတော့ခုနကပြောလို့ကျမရေးဌာနနေပေါ်မှာညွန်ကြားတဲ့ရဲ့အတိုင်းပဲတော့လူစီရဲ့နေရာမသွားဘူးတော့အမြတ်ပြန်လာလက်ရှိဘူးဒါမျိုးကြီးကိုကျေကျေပြန့်ပြန့်နောက်ထပ်ကြတော့ public ship မှာသွားလို့ရှိရင် mask ရမှာအဲ့အမျိုးလေးကိုမီဒီယာနေပေါ်မှာမလှုပ်စော်ပြီးတော့ဘူးအဆင်ပြေပါတယ်
မြန်မာနိုင်ငံမှာယောဂဖြစ်ပွားသူတွေရုတ်တရက်တပြိုင်တည်းတွေ့ရှိလာနိုင်ပြီးတော့ပြည်သူလူထုအတွင်းကူးစက်ဖြစ်ပွားနိုင်တဲ့အခြေအနေတွေရှိနေတာကြောင့်ပြည်သူတွေအနေနဲ့ခုလိုကာလအတွင်းမှာလူစုလူဝေးများပြားတဲ့နေရာတွေကိုအတက်နိုင်ဆုံးရှောင်ကျဉ်ကြဖို့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကသတိပေးထုတ်ပြန်ချက်တွေထုတ်ပြန်လည်ရှိပါတယ်ရှင်။ကျမနေတကြံဟိမမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်ပါတယ်
မြန်မာတခွင့်အစီအစဉ်ကိုတော့ VOA ရုပ်သံအစီအစဉ်မှလည်းကြည့်ရှုနိုင်ပါတယ်။အမှုပညာသတင်းတွေနားဆင်ရမယ့်တက်တန်ရောင်သတင်းလွှာမနေ့ကင်းအင်္ဂလိပ်သင်ခန်းစာတွေမတိုင်ခင်အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်။ရန်ကုန်ရဲ့အများပြည်သူသေယူပို့ဆောင်ရေးလုပ်ငန်းရန်ကုန် Water ဘတ်စီမံကိန်းအတွက်ဘဏ်ကချင်းငွေဆက်မပေးတော့သလိုအစိုးရဘက်ကလည်းခွင့်ပြုချက်တွေချပေးဖို့ကြံ့ကြံနေတာကြောင့်ရှေ့ဆက်ဖို့အရေးအခက်တွေ့နေပါတယ်။ရန်ကုန်ဝါတာဘတ်စီမံကိန်းရှေ့ရေးဘလို့လဲတင့်တင့်မြန်မာလုပ်ငန်းစုရဲ့ဥက္ကဋ္ဌအမှုဆောင်အရာရှိချုပ်ဒေါ်တင့်တင့်လွင်နဲ့ကျမဆွေးနွေးထားပါတယ်ရှင
်ဆောက်လာတွင်ရတဲ့ရထိုက်တဲ့ဒီနေရာတွေအားလုံးဟာတစ်နှစ်ကျော်ကြာသွားတာပေါ့နော်နောက်တစ်ခုကကြတော့ဒီတစ်နှစ်ကျော်ကြာသွားတဲ့အချိန်မှာကိုကဝါတာဘတ်ကိုစလုပ်ပြီးတော့နှစ်လတောင်မကြာသေးဘူးပေါ့နော်တစ်လနှစ်လလောက်အကြာမှာပဲဘန်ကဘန်ရဲ့အဆိုအရပေါ့နော်ဒီအဟိုဘန်ရဲ့စီမင်းစီကံအရာဒီဘန်နေရာဆိုလို့ရှိရင်ဒီလုပ်ငန်းရှင်စီမံကိန်းချင်းငွေတွေကိုဆက်လက်ပြီးတော့ချီလို့မရတော့ဘူးဆိုပြီးတော့အခြေအနေတစ်ခုဖြစ်လာတာပေါ့နော်ဒီလိုဆက်လက်ပြီးတော့ချီလို့မရတော့ဘူးအခြေအနေတစ်ခုอ่ะဆိုလို့ရှိရင်ဒါတော်တော်နောက်ကျပြီးတော့မှထွက်ပေါ်လာတဲ့အတွက်ကိုယ့်ရဲ့လုပ်ငန်းရည်ရွယ်ချက်တွေအားလုံးဟာခါးတစ်ပိုင်းပြတ်ကျသလိုမျိုးဖြစ်ခဲ့တာပေါ့နော်
ဟုတ်ကဲ
့ဒါနဲ့ဒီချိန်မှာရက်လို့ရလားဆိုတော့ရက်လို့မရတော့ဘာကြောင့်လဲဆိုတော့အရှိပိုင်းအင်းနေရှင်းလုတ်ခဲ့တဲ့အပိုင်းတော်မှာတန်ပေါင်းများစွာကုန်ကျနေပြီဆိုတော့ဒီတန်ပေါင်းများစွာကိုရှေ့ကိုလည်းဆက်တိုးဖို့ financial ဘိုင်းကခါချိုးသွားပြီနောက်ကိုလည်းပြန်ဆုပ်ဖို့ investment ကိုရတယ်အများဆုံးရှိနေတာပေါ့နော်နောက်ကိုပြန်ဆုပ်မယ်ဆိုလို့ရှိရင်တော့ zero ဖြစ်တဲ့အပြင် minus ဖြစ်သွားမယ်ရှေ့ကိုဆက်တိုးမယ်ဆိုလို့ရှိရင်တော့ကိုယ့်ရဲ့ company ရဲ့အခြားဘက်ကနေပြီးတော့ဝင်တဲ့ income နေရာနေပြီးတော့ဒီကိုပါကိုသာ invest ပြန်လုပ်ရမှာဖြစ်တဲ့အတွက်ဒီလောက်အပေါင်းကြီးတစ်ခုအတွက်ကုမ္ပဏီရဲ့financial hardship ပေါ့ခက်ခဲကြီးရအကြုံတွေ့နိုင်တဲ့အခြေအနေဖြစ်လာတာပေါ့နော
်ဒီစီမံကိန်းကိုစတဲ့အချိန်ကရောဒီကိစ္စတွေကိုထည့်ပြီးတော့မတွက်ခဲ့ဘူးလားအမခံချက်ပေါ့အစိုးရဘက်ကအမခံချက်မျိုးဘဏ်ရဲ့အမခံချက်မျိုးဒီလိုအမခံချက်မျိုးတွေကို
ဟိုခိုင်ခိုင်မာမာယူခဲ့ဖို့ဟိုလိုအပ်ချက်ဖြစ်သွားတာလားဒါမှမဟုတ်ဒီအစိုးရဘိုင်းကမူဝါဒဘိုင်းဆိုင်ရာကိုကမတိမငင်ဖြစ်နေတာလားမနိုင်မနှင်းဖြစ်နေတဲ့သဘောလားရှင
်ဒီ plan ကိုကိုဆက်ဆွဲရတဲ့ risk တွေမှာဒါတွေပါတယ်ပါခဲ့တယ်မပါခဲ့တာတခုကတော့အစိုးရဘိုင်းဆိုင်ရာကဒါတွေကိုဟောပေါ့နော်အချိန်မီပေးလို့ရတယ်လို့ပဲကိုကပြောလင်းခဲ့တာပေါ့နော်သူအချိန်မီပေးလို့ရအကယ်၍အစိုးရဘက်ကဒီချက်တီတွေကိုမရခဲ့တော့ဆိုတဲ့ risk ကိုတော့ကိုကထည့်မသွင်းခဲ့ banking ဘိုင်းကလည်းဒီလိုပဲ banking ဘိုင်းမှာဆိုလို့ရှိရင်လေဒါဥစ္စာ bank အနေနဲ့ဘယ်အပိုင်းအထိတင်းမော့ policy ဘယ်အခြေအတွက်ထိကိုချပေးမယ်ဆိုပြီးတော့အာ bank အနေနဲ့အလုံးဒီလင်လုပ်ပြီးတော့မှာပေါ့နော်ဟို tender ရပြီးတော့မှာမဟုတ်ပဲね tender မရခင်လေကြိုတင်ဆွေးနွေးတယ် tender ရတဲ့အချိန်မှာဆွေးနွေးပြီးတော့မှာ tender ကိုစတင် account ထဲပေါ်တဲ့အချိန်ကြတော့မှာတောက်သွားတယ်ဒီ risk ကတော့ဒီ risk ထဲမှာ banking ဆိုင်ရာအခက်ခဲဆိုတဲ့ risk ကဒီအခက်မျိုးမဟုတ်ဒီအခက်ခဲမျိုးမဟုတ်ပဲね bank ကိုအတိုးဘယ်လိုပေးရမလဲ return ဘယ်လိုလုပ်ရမလဲဒီ risk တွေကိုတော့ငွေကိုရေးရတယ်ပြီးတော့နောက်ပြီးတော့ပစ္စည်းရဲ့တန်ဖိုးပေါ့နော် deviation ဖြစ်တာတွေဒီ jet တွေရဲ့လူတွေရဲ့စီးတာရော့သွားတာဒါတွေတော့ plan A plan B နဲ့တွားထားပြီးသားပဲဒါပေမဲ့ဒီ risk ကတော့ unexpected လုံးဝမမျှော်လင့်ဘဲねဖြစ်လာခဲ့တဲ့ risk တွေဖြစ်နေတာပေါ့နော
်ဒီရန်ကုန် water bus ကိစ္စကရှေ့ဆက်သွားနိုင်အောင်မဲ့အလားအလာရောရှိပါသေးသလားရှင
်ဒီအခုကဘာလို့သွားလဲဆိုတော့နောက်ဆုံး plan နဲ့သွားနေရတယ်ဆိုတော့ရှေ့ဆက်သွားဖို့ကို financial ဘိုင်းဆိုင်ရာဟိုကမရတော့တဲ့အတွက် JV အနေနဲ့ joint venture အနေနဲ့ပဲဖြစ်စေ foreign investment ယူပြီးတော့ပဲဖြစ်စေပေါ့နော်ဆက်သွားဖို့နောက်ဆုံး option အနေနဲ့အသုံးပြုနေတယ်အဲနောက်တစ်ခုကကြတော့ဒီအစိုးရဘက်အနေနဲ့ကိုယ်ချပေးရမယ်ဒီဟာတွေကိုနောက်ထပ်ပြီးတော့ကြံ့ကြာနေအောင်မယ်ဆိုလို့ရှိရင်တော့ဒါဇက်တန်သွားဖို့အခြေအနေဖြစ်တာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီအစိုးရဘက်ကကနေဦးပိုင်းမှာဒီလောက်တက်တက်ကြွကြွရှိပြီးအခုနောက်ပိုင်းမှာဘာကြောင့်ကြံ့ကြာရပါသလဲဘလို့အခက်ခဲမျိုးအကြောင်းပြပါသလဲရှင
်အစိုးရကိုလည်းမေးကြည့်တဲ့အခါမှာဘာပြန်ပြောလဲဆိုတော့ပေးမယ်အကောင်းဆုံးလဲလုပ်ပေးမယ်အဆင်ပြေဆုံးလဲလုပ်ပေးမယ်အားလုံးလဲဝိုင်းကူညီပေးပြီဒါပေမဲ့ဒီ permission ကိုလက်ထဲကိုမရောက်လာခဲ့ဘူးပေါ့နော်အခုချိန်ထိလဲ communication အရာကောင်းတယ် relationship အရာလဲအစိုးရနဲ့ဘာမှအဆင်မပြေတာမရှိဘူးဒါပေမဲ့ကိုရရှိမဲ့ဒီ JT ရဲ့ခွင့်ပြုမိတ်ကတော့အခုချိန်ထိကိုတင်ထားတာ3ချိန်လောက်တော့ရှိပြီပေါ့နော်ဒါအခုချိန်ထိတော့မရအောင်ဒါနောက်ဆုံးအနေနဲ့တော့လွန်ခဲ့တဲ့ February လလလေလောက်တုန်းကတော့ YNT ကနေပြီးတော့တွင်းမှုကလာပြီးရှင်သွားတယ်ဒါနိုင်ငံတော်အဆင့်ကနေပြီးတော့ကုညီပေးဖို့ပြောကြလာပါတယ်ဆိုပြီးတော့ February လမှာနောက်ဆုံးအနေနဲ့ရောက်လာပါတယ်ဒါတော့အများကြီးမျှော်လင့်ထားတယ်ဒီအပိုင်းကတော့ဟိုပေါ့နော်နိုင်ငံတော်အဆင့်ပြည်ထောင်စုအဆင့်ကနေပြီးတော့အခုဆင်းပြီးတော့ data လာပြီးသွားတယ်ဘယ်နေရာတွေဘယ်နေရာတွေလိုအပ်ပါတယ်ဆိုပြီးတော့ချက်လက်တွေရှုရတဲ့အတွက်အများဆုံးရရှိမယ်လို့တော့မျှော်လင့်နေတယ
်ရန်ကုန်တိုင်းအစိုးရရဲ့လုတ်ပိုင်ခွင့်ထဲမှာပဲရှိပါသလားဒါမှမဟုတ်ပြည်ထောင်စုအဆင့်ကဘယ်ကင်နေလို့ဒီလောက်ဟိုကြန့်ကြာနေရလားဘလို့အခက်ခဲမျိုးပါလဲရှင်
အခုကကြတော့ဒီအစိုးရအနေနဲ့ပြည်အောင်စုအဆင့်ဘက်ကလားရန်ကုန်တိုင်းဘက်ကလားဆိုတော့အတွင်းရေးတစ်ခုပုံစံမျိုးဖြစ်နေတဲ့အတွက်ကိုသေချာတော့မသိဘူးပေါ့နော်ဒါပေမဲ့ normally ကတော့ဒါရန်ကုန်တိုင်းကနေချပြီးတင်တာဖြစ်တဲ့အတွက်ကိုကတော့ဒီတိုင်းအစိုးရနဲ့သက်ဆိုင်တဲ့ဝန်ကြီးစီမှာပဲဒီ permission တောင်းခံနေရပေါ့နော်ဆိုတော့ဒီဝန်ကြီးအနေနဲ့ကလည်းလုပ်ပေးမယ်လို့ပြောရင်ပြည်အောင်စုအဆင့်ထိသွားပြီးတော့ရှောက်ဖို့လိုအပ်တယ်လို့ကိုမပြောချဘူးပေါ့နော်
ရရှိမြတ်ရှင်အခုည9နာရီမှာတရက်လေးလိုက်အစီအစဉ်ရှိပြီးတော့ကိုသားညုံကဘာတွေဆွေးနွေးဖို့ပြင်ဆင်ထားတယ်လဲဆိုတာကိုလည်းအသိပေးပါရစေ
။ပရောရှင်မြတ်မြန်မာနိုင်ငံမှာလူနည်းစုတွေအပေါ်မှာခွဲခြားဆက်ဆံတဲ့ဥပဒေနဲ့မူဝါဒတွေဟာဖြစ်ပေါင်းများစွာလေးကရှိနေပြီးတော့မြမလူခွင့်ရေးထွက်တက်လာဖို့ဆိုရင်တော့အဲ့ဒီဥပဒေနဲ့မူဝါဒပြင်ဆင်ရေးတွေကိုဆောင်ရွက်ရလိမ့်မယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကအခုဒီကျင်းပနေတဲ့လူခွင့်ကောင်စီညီလာခံအတွင်းမှာထောက်ပြခဲ့ပါတယ်။ဒီမိုကရေစီတင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာဒီလိုမူဝါဒတွေတကယ်ပဲရှိသေးရဲ့လား။လက်ရှိဒီမိုကရေစီရသအစိုးရကရောဒီလိုထောက်ပြနေတဲ့မူဝါဒတွေကိုပြုပြင်ပြောင်းလဲဖို့စိတ်ဆန္ဒရှိရဲ့လား။ဒါမဲ့အင်ကာနေညဒဲအလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးပါမယ်။ပါဝင်ဆွေးနွေးမေးမြန်းလူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က1-2-3-2-3-5-5-4ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ်တော်ရှင်ကိုကျေးဇူးပါတယ်ခင
်ဗျာ။ပါဝင်ဆွေးနွေးကြဖို့ကျမတို့တော်ရရှင်နေအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့ကဘာတလွားအမှုပညာသတင်းတူတူထွာထွာတွေကိုစူးစီးတင်ပြနေတဲ့မရဲတန်လာကျော်ရဲ့တက်တန်ရောင်သတင်းလွှာကိုနားဆင်နိုင်ကြပါပြီ။
မင်္ဂလာပါရှင်အားလုံးစိတ်သက်သာရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်တင်လာမှာတော့ American ပြည်အောင်စုနယူးယောက်မြို့မှာကျင်းပသွားတဲ့2020နယူးယောက်အရုပ်ပွဲတော်မှာတော့ဘယ်လိုထူးခြားတဲ့ဒီဖြစ်မှုတွေကိုတွေ့ရပါလဲဒီလိုကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်2020ခုနှစ်နယူးယောက်အရုပ်ပွဲတော်တရဝင်းဖွင့်ပွဲမစတင်ခင်တည့်ရဲ့အကြိုမှာတော့အကျိုးပြပွဲကို Metal အယုတ်ကုမ္ပဏီခံမှမှာကျင်းပသွားတာပါလူကြိုက်အများဆုံးဖြစ်ခဲ့တာတော့ Disney Plus Online ရုပ်သံလိုင်းမှာပြသတဲ့ Mandalorian ရုပ်ရှင်ကားတွေကဇက်ရုပ်ဇက်ကောင်လေးဖြစ်တဲ့ The Char လို့တရားဝင်နာမည်ပေးထားတဲ့ Baby Yoda ရုပ်လေးဖြစ်ပါတယ်နောက်ရုပ်တစ်ရုပ်ကတော့ Tesla ကားကုမ္ပဏီနောက်ဆုံးထွင်လိုက်တဲ့ Cybertruck Truck ကားရုပ်လေးပဲဖြစ်ပါတယ်Tesla ရဲ့ Cybertruck ကားထွက်ပြီးတော့3လပြည့်တော်တိုက်ဆိုင်ဆိုင်ပဲဒီဝေးရင်းခလုတ်နဲ့ Cybertruck ကားပုံစံနှစ်မျိုးထုတ်ထားတာပါပထမတစ်ခုက30ချိုးတစ်ချိုးအချိုးအစားနဲ့ထုတ်တာဖြစ်ပြီးတော့ Metal Company ရဲ့ဖန်တီးမှုဖြစ်နေအသက်အရွယ်ဆုံးလူတွေကြားမှာအတော်လေးစိတ်ဝင်စားကြပါတယ်နောက်တစ်ခုကတော့64ချိုးတစ်ချိုးနဲ့ထုတ်ထားတာပါဆိုပြီးတော့ Metal Company ရဲ့ပြောခွင့်ရအမျိုးသမီး Marissa Beck ကအရှင်းပြသွားပါတယ်ဒါကြောင့်မလို့လေ Tesla Company ကထုတ်တဲ့ Cybertruck ပုံစံကားရုပ်လေးကအတော်လေးကိုလူကြိုက်များနေရပါ Baby Yoda အရုပ်ကလေးဆိုနေတိုက်တိုက်ဆိုင်ဆိုင်ပဲ Mandalorian ရုပ်ရှင်တွေပြလို့သတင်းသုံးပတ်အကြာမှာအခုလိုထွက်လာတာပါလို့ Marissa Beck ကဆိုပါတယ်ဒီအရုပ်ကိုစပြီးလုပ်ခဲ့တဲ့ကအခုအကျိုးပြတာရောင်းချချိန်ထိလူတွေစီကဒီအရုပ်လေးနဲ့ပတ်သက်လို့ရရှိတဲ့တုံ့ပြန်မှုကတော်တော်လေးကိုအံ့ဩစရာကောင်းအောင်ဖြစ်တယ်ဆိုပြီးသူကပြောသွားပါတယ်Baby Yoda ရုပ်ကလေးကအခုအရုပ်လုပ်ငန်းအတွင်းမှာလူကြိုက်အများဆုံးဖြစ်လာနိုင်တယ်လို့လည်း TTPM အမှုဆောင်ချုပ် Jim Silver ကပြောပါတယ်ညရောက်အယုတ်ပွဲတော်ကိုဖေဖော်ဝါရီ22ရက်နေ့စနေနေ့ကစတင်ခဲ့ပြီးတော့တကွာလုံးကကုမ္ပဏီပေါင်း1000နီးပါးကသူတို့ရဲ့ထုတ်ကုန်တွေကိုပြသကြတာဖြစ်ပြီးတော့အနာဂတ်ဘာရဲ့အကြီးဆုံးအယုတ်ပွဲတော်လည်းဖြစ်ပါတယ
် We're now going to progress to some steps which are a bit more difficult. Ready, set, and begin.
တောင်ကိုရီးယားနိုင်ငံကနာမည်ကျော် K-pop ဂီတအဖွဲ့တစ်ဖွဲ့ရှိတဲ့ BTS အဖွဲ့ရဲ့တေးတပြားတင်မှာတော့သူတို့အဖွဲ့အခုလိုမျိုးအောင်မြင်လာတဲ့အထိဘယ်လိုတွေဖြတ်တန်းခဲ့ရလဲဆိုတာတချင်းတွေရေးဖွဲ့ထားတာပါသူတို့ကြုံခဲ့ရတဲ့စိတ်ကြကြစရာအခြေအနေတွေစိုးရိမ်ခဲ့ရတဲ့အနေအထားတွေကိုစံစင်နေတဲ့တချင်းဖွဲ့ဆိုထားတာဖြစ်ပါတယ် BTS အဖွဲ့ဟာ American ပြည်အောင်စုအထိပါထိုးပေါက်အောင်မြင်နေပြီးတော့အရင်လောက်က Los Angeles မြို့မှာကျင်းပသွားတဲ့ Grammy ဂီတဆုပေးပွဲမှာတော့ဖျော်ဖြေခဲ့ပြီးတော့တောင်ကိုရီးယားရဲ့ K-pop ကိုကမ္ဘာကျော်ဖြစ်အောင်လို့ဦးဆောင်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။ February 22ရက်နေ့တော့ BTS အဖွဲ့ရဲ့တေးတပြားတင်ထွက်ခဲ့ပြီးတော့ဒီ၄ချက်မြောက်တေးတပြားကို Map of the Soul 7လို့နာမည်ပေးထားပါတယ်။သူတို့အဖွဲ့ကဒီတေးတပြားအစ်စ်မိတ်ဆက်ပွဲအကြီးအကျယ်လုပ်ဖို့စီစဉ်ထားခဲ့ပေမဲ့လည်းတောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်ပွားမှုကြောင့်သူတို့ပွဲဖျက်လိုက်ရတာပါ။ဒါကြောင့်သူတို့ကအဲ့ဒီအပွဲစား online ကနေပြီးတော့ပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးတော့အဲ့မှာတော့ပရိသတ်တွေရဲ့ကြိုတင်ပို့ထားတဲ့မိကုန်တွေကိုဖြည့်သွားခဲ့ပါပြီ။ဒီလို
ဥချောက်ကိုရဖန်ဟယ်တန်တူစဆောနန်ဒေ
ခရနေကြာခဲ့ပါပြီ။သူတို့အဖွဲ့ရဲ့ရဲတပ်မှုကအခိုင်အမာရှိသွားခဲ့ပါပြီ။ဒီလိုမျိုးဖြစ်လာဖို့အတွက်ကြုံရတဲ့အခက်အခဲတွေတန်ရာတွေအားအရာတွေကိုဘယ်လိုပြန်ပြီးကုစားခုခံလဲဆိုတာကိုသင်ရန်စာတွေအများကြီးရှိခဲ့ပါပြီလို့အဖွဲ့တွေကတရားဖြစ်တဲ့အစကားကပြောသွားပါပြီ။အခုသူတို့ BTS အဖွဲ့ကကမ္ဘာနဲ့ဖြော်ပြခီးစဉ်ကို AP လာမှာစတင်မှာဖြစ်ပြီးတော့ပထမဦးဆုံးပွဲကိုတော့ဆိုးမျိုးတော်မှာကျင်းပမှာဖြစ်ပါရဲ့ရှင
်
ဒီတက်တဲ့ရောင်တင်းလာအစီအစဉ်ကို Radio မှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရဲ့ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah. Take it on the side and bright red. Gonna stay fresh.
ေးပန်နာချော်ရဲ့တက်တန့်ရောင်သတင်းလှပါရှင် VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဒါမှမဟုတ်လဲဒေသချင်းလက်ဆောင်တောင်းလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လာလတန်းရဲ့ American Indian 3အင်္ဂလိပ်သင်ခန်းစာတွေကိုပြန်လည်ထုတ်လွှင့်ပေးပါမယ
်ဒီသတင်းပါ English American Style ကန်တာမှာပထမဦးဆုံးတင်ပြပေးမှာကတော့
Cut a deal
ဖြစ်ပါတယ်စာလုံးပေါင်းက CUT cut ကဖြတ်တာA ကတခု DEAL D ကသဘောတူညီမှုဆိုတော့ Squid Phone ရဲ့ဓာတ်ရိုက်ဒီပေကတော့သဘောတူညီမှုတခုကိုဖြတ်လိုက်တာပေါ့ ATM အသုံးရတော့အထူးသဖြင့်စီးပွားရေးဒါမှမဟုတ်နိုင်ငံရေးမှာတစ်ဖက်နဲ့တစ်ဖက်တူးနဲ့တူးနားလည်မှုရယူတာအပေးအယူလုပ်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ် Cut a deal ဆိုတာကအပေးအယူတည့်တဲ့သဘောမျိုးလေးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Clooney ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The two political parties tried to cut a deal with the annual budget but both sides refused to give in so we might face a government shutdown
နိုင်ငံရေးပါတီနှစ်ရက်စလုံးတို့ကနှစ်ပတ်လည်အသုံးစိတ်နဲ့ပတ်သက်လို့အပေးအယူတည့်ဖို့စူးစမ်းကြည့်ကြသေးတယ်ဒါပေမဲ့လို့တစ်ဖက်စလုံးကမလျှော့တော့အစိုးရပြိုင်ရမယ့်အခြေအနေကျွန်တော်တို့ဆိုင်နိုင်တယ်လို့ဒီပေရောက်ပါတယ်ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် The two political parties tried to cut a deal with the annual budget but both sides refused to give in so we might face a government shutdown
ဒုတိယပြင်ပြပေးမယ့် idiom အသုံးကတော့
backroom deal
ဖြစ်ပါတယ်စာလုံးပေါင်းကB A C K R O O M backroom ကအနောက်ခံ D E A L deal ကသဘောတူညီမှုဆိုတော့စပိုက်ခွန်ရဲ့ထိုက်ရိုက်ဒီဘေကအနောက်ခံမှာရရှိတဲ့သဘောတူညီမှုပေါ့ ADM ဆိုတဲ့သဘောပိုက်ဒီဘေကလည်းရှင်းပါတယ်အနောက်ခံဆိုကလေးကတိတ်တိတ်ရှို့ဝဲလောက်တာပေါ်ပေါ်ထင်းထင်းမဟုတ်ပဲလက်သိထိုးလောက်တဲ့သဘောတူညီမှုမျိုးကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်ရှေ့ကြတော့တမျိုးနောက်ကြွေရမှာတော့တူတူလေးကြိပ်ပြီးအချင်းချင်းကြားအပီးယူလုပ်တဲ့ဟာမျိုးကို backroom deal လို့ idiom အသုံးရကြီးညွှန်းပြောတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Clooney ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The foreign oil company gave the government officials a lot of money in the backroom deal they made earlier
ဒီနိုင်ငံသားရေနံ company ကစစောပိုင်းကကြိပ်ပြီးလုပ်ခဲ့တဲ့သဘောတူညီမှုမှာစုရအရာရှိတွေကိုငွေအတော်များများပေးခဲ့တယ်လीလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The foreign oil company gave the government officials a lot of money in the backroom deal they made earlier
ကုဆလစ်တင်ပြပေးမှာကတော့
sweetheart deal
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက S W E E T sweet H E A R T heartSweetheart ကတော့ချစ်သူကြီးစာ DEAL deal ကသဘောတူညီမှုဆိုတော့ Squid Phone ရဲ့ဓာတ်ရိုက်ဒီပေကချစ်သူကြီးစာသဘောတူညီမှုပေါ့ ADM ဆိုတဲ့ဓာတ်ရိုက်ဒီပေကတော့ Sweetheart ဆိုတဲ့ချစ်သူလို့ဒီပေရတဲ့ဝါဟာရကိုတုံထားခြင်းအဖြစ်ချစ်စရာကောင်းတဲ့နှလုံးခိုက်စရာဖြစ်တဲ့တရေကြစရာဖြစ်တဲ့သဘောတူညီမှုမျိုးကိုဆလိုတာမို့စီးပွားရေးနိုင်ငံရေးနဲ့ပတ်သက်လို့ငွေဒါမှမဟုတ်ယာတုကိုပေးဖို့ကန့်နှန့်ချက်မျိုးဖြစ်ပါလေအထူးသဖြင့်အဆုံးဖြတ်ပေးနိုင်တဲ့ဓမ္မမဟုတ်ပါဝါရှိတဲ့လူတူကိုအဲ့ဒီလိုမျိုးပီတိဖြစ်စရာတရေကျစရာညည်းရစရာရှိတဲ့ကမ်းလှမ်းချက်မျိုးပေးတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီလိုကမ်းလှမ်းချက်မျိုးဟာအများအားဖြင့်လေဥပဒေနဲ့မညီကျင့်ဝတ်နဲ့မကိုက်ညီပဲလာထိုးရမျိုးလေးရောက်နိုင်တယ်လို့ဖြည့်ဆွဲတင်ပြလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George Clooney ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
A sweetheart deal has been made between our boss and the mayor, who promised to give him all the city's road repaving contracts. In return, our boss will donate funds for the city's projects.
ကျွန်တော်တို့ဆီကနေမြို့တော်ဝင်ကြတော့နှစ်ဖက်အကျိုးသိရှိစေမယ့်တရေကျစရာမျိုးသဘောတူညီမှုတော့ရထားပြီဗျ။ မြို့တွင်းလမ်းတွေပြင်တဲ့ contract အားလုံးကိုသူ့ကိုပေးဖို့မြို့တော်ဝန်ကခရီးပေးထားတယ်လို့အပြန်လှန်အပြင်နဲ့ကျွန်တော်တို့ဆရာကမြို့ရဲ့စီမံကိန်းတွေအတွက်အလှငွေထည့်ဖို့သဘောတူခဲ့တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
A sweetheart deal has been made between our boss and the mayor, who promised to give him all the city's road repaving contracts. In return, our boss will donate funds for the city's projects. No big deal.
ဖြစ်ပါတယ်။စာလုံးပေါင်းက NO NO ကမဟုတ်တာ BIG big ကကြီးမားတာ DEAL deal ကဒီနေရာမှာအရေးကိစ္စဆိုတော့စကိုက်ခွင့်ရဲ့ဓာတ်ရိုက်ဒီပေကတော့အရေးကိစ္စမကြီးဘူးဆိုတဲ့သဘောပါပဲ idiom ဆိုတဲ့ dual ဒီပေကလည်းဒီနေရာမှာဆင်တူတယ်လို့ဆိုရမှာပါကိုအတွက်တစ်ခုခုကရေးကြီးခွင့်ကျဲမဟုတ်ဘူးမခက်ဘူးပြဿနာမဟုတ်ဘူးကိစ္စတိတ်မများဘူးဆိုရင် no big deal လို့ဆိုပြီးတော့ idiom အသုံးရရည်ညွှန်းသုံးနေပါတယ်တခါတည်းရန်လည်းဒီအသုံးငယ်ဆင်တူတဲ့ no problemပြဿနာမဟုတ်ပါဘူးဆိုတဲ့အသုံးကိုလေရည်ညွှန်းသုံးလို့ရှိပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It's no big deal to come and pick you up from your home this evening. It's on the way.
ဒီညနေခင်ဗျားအိမ်မှာလာပြီးကျွန်တော်လာခေါ်ဖို့ကပြဿနာမဟုတ်ပါဘူးဗျာလမ်းကြုံနေတာပဲလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
It's no big deal to come and pick you up from your home this evening. It's on the way.
ဒီကနေ့ဒီလိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
cut a deal, backroom deal, sweetheart deal, no big deal.
တို့ဖြစ်ကြပါလေ။နောက်တစ်နေ့ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာတန်ရဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုပြန်လည်ထုတ်လွှင့်ပေးခဲ့တာပါရှင် VOA American အတန်ရဲ့အင်္ဂါနေ့မနက်ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြီးတော့လည်းပြန်ပြီးနားဆင်နိုင်ကြပါလိမ့်အခုတော့ကိုဇော်ဝန်းလှိုင်ကသတင်းအကျဉ်းချုပ်ပြောပြပေးပါမယ်ရှင
်လွန်ခဲ့တဲ့တရက်အတွင်းတကမ္ဘာလုံးအတိုင်းအတာနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်နဲ့နိုင်ရှင်လိုက်ရင်တရုတ်နိုင်ငံမှာကူးစက်သူအရေအတွက်ဟာလျော့နေလာနေတာကိုတွေ့ရကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကတင်းလာလေးမှာပြောကြားလိုက်ပါတယ်။ COVID-19 ဟာတမှုထူးခြားတဲ့ရောဂါတစ်မျိုးဖြစ်ပြီးဒါဟာတုတ်ကွေးရောဂါမဟုတ်ဘူးလို့လည်း WHO အကြီးအကဲကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်မှုအနေနဲ့ကြောင့်တရုတ်နိုင်ငံကိုထိခိုက်မှုမရှိရအောင်အာဏာပိုင်တွေဘက်ကပြန်လည်ကြိုးပမ်းအားထုတ်နေပေမဲ့တရားဝင်အချက်လက်စင်စရာတွေအရကုန်ထုတ်မှုကဏ္ဍမှာမျှော်လင့်ထားရတဲ့ပို့ပြီးတော့ထိုးစင်းခဲ့ကြောင်းဖော်ပြနေပါတယ်ပုဂ္ဂလိကကာကပိုင်လွတ်လပ်တဲ့ကုန်ထုတ်သူများစီးရင်ကောက်ယူချက်ကိုတင်းကြပ်နေကထုတ်ပြန်ရမှာနှစ်ပေါင်း16နှစ်တွင်ကုန်ထုတ်မှုလုပ်ငန်းကျဆုံးမှုအမြင့်ဆုံးဖြစ်နေကြောင်းပြသနေပါတယ်အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူတင်းကြပ်နေက၄ယောက်ထပ်တိုးလာတဲ့အတွက်အခုချိန်ထိသေဆုံးသူ6ယောက်အထိရှိသွားပြီဖြစ်ပါတယ်ဒီဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တရုတ်နိုင်ငံမှာယောဂပိုးကူးစက်သူအရေအတွက်သတင်းပတ်6ပတ်အတွင်းအ ਨੇ ဆုံးအရေအတွက်ကိုရော့ကြခဲ့ပြီးယောဂကူးစက်ခံရလို့ဆေးကုသမှုခံယူပြီးပြန်ကောင်းလာတဲ့အတွက်ဆေးရုံကဆင်းတဲ့လူနာအရေအတွက်များလာနေတဲ့အချိန်မှာပဲအမေရိကန်မှာသေဆုံးသူအရေအတွက်လည်းတိုးများလာနေတာပါသေဆုံးသူအားလုံးဟာအမေရိကန်ပြည်ထောင်စုနောက်ဖက်ခြမ်းကဝါရှင်တန်ပြည်နယ်အတွင်းမှာဖြစ်ပါတယ်တရုတ်နိုင်ငံကနေစတင်ဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်ရေးအတွက်မြန်မာနိုင်ငံကပြည်내နဲ့အနီးဆက်ဆုံးဖြစ်တဲ့ထိုင်းမြန်မာနယ်စပ်အုံဖြတ်မြို့နယ်စပ်အဝင်လမ်းတွေကိုအသုံးပြုပြီးဝင်ထွက်သွားလာနေတဲ့မြန်မာနိုင်ငံသား900ကျော်ကိုရောဂါပိုးကာကွယ်တားဆီးနိုင်မှုထိုင်းအစိုးရကျန်းမာရေးဌာနကစစ်ဆေးမှုတွေမှလကဆက်ပြီးလှုပ်ဆောင်နေပါတယ်
။နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်အချင်းချုပ်ပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမိုက်အင်ဂျင်နိုင်ပါရှင်။အင်ဂျင်နီယာက Crash Fan ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ VOA Radio အစီအစဉ်ကိုတော့ line to meter 7925တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်း VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.